Welcome to the Voice of America in Burmese.
Mingla nya cha ma shin 2022 khu ne February la shi ye tanin lon ni nya be VOA a si sin ne go American ti dong su myo ro Washington DC ga ni dai yai thau nen pe ni ba de line do meter 1925 30 ne line lat meter 190 ro ga ni phan yu na sin nai ma de chama nya ka sin aw ma shin မြန်မာနိုင်ငံမှာအရက်သားအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းလိုက်တဲ့လူရက်ကိုဆန့်ကျင်တဲ့ပြည်သူတွေလမ်းပေါ်မှာထွက်ပြီးတော့ဆန္ဒပြနေတာဒီကနေ့မှ3ရက်မြောက်ရှိနေပါပြီ
။မတရားသိမ်းပိုက်ထားတဲ့ဒီစစ်အာဏာရှင်ကိုအလိုမရှိဘူး။ဒီစစ်အာဏာရှင်ကနေပြီးတော့သိမ်းထားတယ်တမတိုင်းနဲ့တကွာကျန်တဲ့အထိမ့်သိမ်းခံရတဲ့လူတွေအားလုံးကိုပြန်ပြီးတော့လွတ်စေချင်တယ်။အထိမ့်သိမ်းခံရတဲ့စနစ်အောင်မနေချင်ဘူး။ကိုကြိုက်တာက
နေရာအနက်မှာဖြစ်နေတဲ့ဆန္ဒပြပွဲတွေမှာအသက်ကြီးငယ်မရွေးလူဒန်းစားအလွှာဆုံးပြည်သူတွေသိမ်းနဲ့ချီပြီးတော့ပါဝင်ကြပါတယ်။တိုင်းသားဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာလည်းဒီကနေ့လူပေါင်းထောင်တောင်ချီပြီးတော့ဆန္ဒပြခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတော့တည်င်းတပတ်အတွင်းမှာပဲမြန်မာစီးပွားရေးအပေါ်မှာတိတိတတ်တာရိုက်ခတ်မှုတွေလည်းရှိပါတယ်။အခုလိုမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုစက်တိုက်တင်ဆက်ပေးသွားဖို့လည်းရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတည်င်းတွေကိုမတ်စုမြတ်မွန်နဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်နေမှုအပေါ်ကန့်ကွက်တဲ့အနေနဲ့ဒီနေ့နိုင်ငံအနှံ့မှာအစိုးရဝန်ထမ်းတွေပါဝင်တဲ့အထွေထွေသပိတ်မှောက်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ရန်ကုန်နေပြည်တော်မန္တလေး၊စကိုင်း၊မုံရွာ၊တောင်ကြီး၊ပသိမ်၊တာချီလိပ်စတဲ့မြို့ကြီးတွေနဲ့မွန်ပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊အေရဝတီတိုင်းတွေကမြို့တွေအပါအဝင်နိုင်ငံတော်ကမြို့တွေမှာဆရာဝန်တွေ၊အင်ဂျင်နီယာတွေ၊ရှေ့နေတွေ၊ကျောင်းဆရာဆရာမတွေစတဲ့အစိုးရဝန်ထမ်းတွေပါဝင်ဆန္ဒပြခဲ့ကြပါတယ်။သိမ်းနဲ့ချီရှိတဲ့ဆန္ဒပြသူတွေကဆရာနာရှင်စနစ်အလိုမရှိဒီမိုကရေစီရရှိရေးဒေါအောင်ဆန်းစုကြည်နဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးရေးအဓိကတောင်းဆိုကြပါတယ်။နေရာအနှံ့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာအသက်ကြီးငယ်မရွေးလူဒန်းစားအလွှာဆုံးကပြည်သူသိမ့်ချီပါဝင်ကြပါတယ်။အထူးသဖြင့်လူငယ်တွေတက်တက်ကြွကြွပါဝင်ဆန္ဒပြကြတာမြင်ရပါတယ်။ရန်ကုန်မြို့မှာဆန္ဒပြတဲ့အင်ဂျင်နီယာတွေကတယောက်ကသူတို့ဘာကြောင့်ဆန္ဒပြရတယ်လဲဆိုတာကိုအခုလိုပြောပါတယ
်။ဒီဆရာနာရှင်စနစ်ဆိုရကျွန်တော်နောက်ထပ်မျိုးဆက်အစ်စ်ကိုဘယ်တော့မှလက်စမကမ်းတော့ကျွန်တော်လက်ထပ်မှာပဲအမြင့်ပြတ်ချိန်မုံသွားမှာပါပြီးတော့ဒီကျွန်တော်တို့ဒီတင်သားလူငယ်တွေအားဆိုရင်အခုချိန်မှာအာဆီယံမှာလည်းနောက်ကျကမ္ဘာလည်းမှာလည်းအများနဲ့မျက်နှာငယ်နေရတယ်အဲ့ခါကျတော့ဒါတွေကိုကျွန်တော်တို့မျိုးဆက်သစ်လုံးဝနောက်ထပ်မျိုးဆက်လာမယ့်မျိုးဆက်သစ်ကိုလည်းကျွန်တော်တို့လုံးဝပြီးလက်စမကမ်းတော့
ချီတက်ဆန္ဒပြသူအမျိုးသမီးကြီးတယောက်ကလည်းသူဆန္ဒပြရတဲ့အကြောင်းကိုအခုလိုပြောပါတယ
်ဆရာနာရှင်ကလုံးဝအလုံးမရှိပါဘူးဆရာနာရှင်ကဘယ်တော့မှလည်းအလုံးမရှိခဲ့ပါဘူးဘယ်သူမှလည်းပဲမလုံလောက်ပါဘူးပြီးသူတရားလုံးနေတယ်ရရဲဝဲဝဲဆရာပြောတင်ပါတယ်
ဒီနေ့ဆန္ဒပြပွဲတော်တော်များများငင်းငင်းချမ်းချမ်းရှိပေမဲ့နေပြည်တော်ကဆန္ဒပြပွဲမှာဆန္ဒပြသူတွေကိုရဲကမိသက်ပိုက်နဲ့ဖြိုခွင်းဖို့အကြိုးစားတဲ့အတွက်တချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။မန္တလေးမြို့ဆန္ဒပြပွဲမှာတော့တန်ဃာတော်တွေပါပါဝင်ဆန္ဒထုတ်ဖော်ကြပါတယ်။သမ္မတဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်အပါအဝင်အရသာအစိုးရကောင်းဆောင်တွေကိုလွန်ခဲ့တဲ့သတင်းတစ်ပတ် February လ1ရက်နေ့ကဖမ်းဆီးပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်မှာမချေနှက်ကြတဲ့အတွက်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြကြတာဒီကနေ့3ရက်မြောက်နေ့ဖြစ်ပါတယ်။ဒီနေ့ February လ10ရက်နေ့မှာအစိုးရဝန်ထမ်းတွေအလုံးမဆင်းကြပဲအထွေထွေသပိတ်ပေါက်ကြဖို့အတွက်88မျိုးဆက်ကောင်းဆောင်တွေရဲ့ငင်းကြမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဆော်ဩခဲ့ပါတယ်။ဆရာနာသိမ်းမှုအပေါ်ပြည်သူတွေအလုံးငင်းကြမ်းတဲ့နည်းနဲ့ကန့်ကွက်နေကြတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းအားပေးအတိအမှတ်ပြုကြောင်းထုတ်ပြန်ထားပါတယ်။ November ရွေးကောက်ပွဲမှာမဲပသမာမှုရှိနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့တမရောကောင်းဆောင်တချို့အာနာသိမ့်နေတာဟာလုံးဝမှန်ကန်မှုမရှိဘူးဆိုတာပြည်သူတွေရဲ့စန္ဒထုတ်ဖော်မှုတွေကပြသနေတယ်လို့ NLD ပါတီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်နက်အားကိုအနိုင်ကျင့်ပြီးပြည်ထောင်စုအစိုးရကိုဖျက်သိမ်းဖို့အားထုတ်မှုဟာပြစ်မှုဆိုင်ရာဥပဒေအခန်း6ပါပြဋ္ဌာန်းချက်တွေနဲ့ညီဆွနေပြီးပြည်ထောင်စုနိုင်ငံတော်အစိုးရကိုစန့်ကျင်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့လုပ်ရပ်ဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်။နိုင်ငံအနှံ့ဆန္ဒပြမှုတွေရှိနေချိန်မှာမန္တလေးနဲ့မုံရွာမြို့တွေမှာတော့ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။မြို့နယ်အုပ်ချုပ်ရေးမှုတွေရဲ့လက်မှတ်နဲ့ထုတ်ထားတဲ့ညမထွက်ရအမိန့်တွေထဲမှာည၈နာရီကနေမနက်၄နာရီအထိမထွက်ရလို့တားမြစ်ထားပါတယ်။အများပြည်သူလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးထိခိုက်အောင်လူတချို့ကစိုးရိမ်စရာအပြုမှုတွေလုပ်နေတယ်လို့ဆိုပြီးစူဝေးခြင်း၊ဟောပြောခြင်း၊စီကြမ်းလှည့်လည်ခြင်း၊လှုံ့ဆော်ဆန္ဒပြ၊ဖျက်ဆီးရုံးရင်းဆန့်ခါမှုတွေမလုပ်ဖို့လဲအဲ့ဒီအမိန့်တွေမှာတားမြစ်ထားပါတယ်။လူ9ယောက်ထက်ပိုမဆူရလို့လဲတားမြစ်ထားပါတယ်မြန်မာနိုင်ငံမှာဒီနေ့နိုင်ငံတော်ဝန်ဆရာနာသိမ့်မှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေရှိခဲ့တယ်လို့စစ်တပ်ကိုထောက်ခံတဲ့ဆန္ဒပြပွဲတချို့လည်းရန်ကုန်မြို့မှာရှိခဲ့ပါတယ် နိုင်ငံတော်အလံတွေလွှင့်ထားတဲ့ကားတွေနဲ့လှည့်လည်ဆန္ဒပြတာလမ်းဘေးကနေဖြတ်သွားတဲ့ကားတွေကိုတောင်းဆိုဆန္ဒပြတာတွေလုပ်ကြပါတယ်ပြည်သူတက်မတော်ဒုတက်မတော်ဗုဒ္ဓဘာသာဒုတက်မတော်ဆိုတာမျိုးတွေကိုလည်းအော်ဟစ်ကြွေးကြော်ကြပါတယ်အစိုးရပိုင်း MRTV ရုပ်သံကလည်းဒီနေ့ညနေပိုင်းတုန်းကပြည်သူတို့ပန်ကြားချက်ဆိုပြီးတော့ထုတ်လွှင့်ပါတယ်ဘသူကပန်ကြားတာလဲဆိုတာအတိအကျမပါတဲ့ပန်ကြားချက်မှာဒီမိုကရေစီကျင့်စဉ်အရလူတိုင်းမှာလွတ်လပ်မှုဟာတခြားသူကိုမထိပါစေရကိုနဲ့သဘောထားအယူအဆမတူသူတွေကိုကွဲလွဲခွင့်ပေးရမယ်မထိပါရမတားဆီးရလို့ဆိုပါတယ်ဒီမိုကရေစီလူ့အခွင့်အရေးအကြောင်းမျိုးမျိုးပြပြီးတော့တခြားသူတွေကိုအုပ်စုဖွဲ့အတင်းအကျပ်ပြုတာနှောက်ယှက်ချင်းချောက်တာတဲ့အထိဥပဒေချိုးဖောက်မှုတွေရှိနေတယ်လို့အဲ့ဒီပန်ကြားချက်ထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံအနှံ့ဖြစ်ပေါ်နေတဲ့စစ်အာဏာသိမ်းမှုကန့်ကွက်ဆန္ဒပြမှုတွေမှာပြည်သူအများအများပါဝင်ပြီးအများအပြားငြင်းငြင်းချမ်းချမ်းရှိတာမို့အုပ်စုဖွဲ့အတင်းအကျပ်ပြုနှောက်ယှက်ချင်းချောက်တာအထိဥပဒေချိုးဖောက်မှုရှိတယ်လို့ဆိုတဲ့အပေါ်မှာမေးခွန်းထုတ်မှုတွေလည်းရှိပါတယ်တချို့လေးလာဆောင်ကြည့်သူတွေကတော့ဆန္ဒပြမှုတွေကိုဖြိုခွင်းဖို့အကြောင်းပြတာဖြစ်နိုင်တယ်လို့သုံးသပ်နေကြပါတယ်။ကွဲလွဲခွင့်ကိုအကြောင်းပြပြီးလူမျိုးရေးဘာသာရေးအတုံးချတဲ့အထီးကရုံးတွေဖြစ်အောင်လှုပ်လာနိုင်တယ်လို့တတိပေးနေကြပါတယ်။မြန်မာနိုင်ငံမှာပြည်သူဆန္ဒနဲ့မဆန့်ကျင်တဲ့အစိုးရတရက်အ мян ဆုံးပေါ်ပေါက်လာရေးအတွက်ငြိမ်းချမ်းတဲ့နီလန်းဓမ္မနဲ့ညီတဲ့နီလန်းတွေနဲ့ဆောင်ရွက်ကြဖို့အတိတကူကမ္ဘာဗုဒ္ဓတက္ကသိုလ်ကြီးများကတန်ကြာတော်တွေကအလေးအနက်တိုက်တွန်းလိုက်ပါတယ်။တိရဂုကဘာဗုဒ္ဓတက္ကသိုလ်ကြီးများရဲ့သဘောထားထုတ်ပြန်ချက်ဆိုပြီးတော့ဒီနေ့ February 10ရက်နေ့နေ့စွဲနဲ့တိရဂုဆရာတော်နဲ့တိရဂုသတင်းများ Facebook စာမျက်နှာမှာကြေညာချက်ကိုဖော်ပြထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးကိစ္စရပ်တွေဟာဓမ္မလမ်းကြောင်းကနေသွေဖယ်ပြီးအဓမ္မလမ်းကြောင်းကနေရှောက်လှမ်းနေတယ်လို့ယူဆတဲ့အတွက်ယဟန်ရှင်လူနဲ့တိုင်းသူပြည်သားတွေစိတ်မချမ်းမသာဖြစ်နေကြကြောင်းခုလိုတိုင်းသူပြည်သားတွေစိတ်မချမ်းမမြေ့ဖြစ်မဲ့ဘလို့ဆောင်ရွက်မှုမျိုးကိုမဆိုတိရဂုကဘာဗုဒ္ဓတက္ကသိုလ်ကြီးများရှိတန်ဃာတော်တွေကလက်ခံသဘောတူမှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။ငြင်းချမ်းတာယာချင်းကိုပြုတ်ထက်ပြောထက်သူတွေမပါတဲ့အဖွဲ့အစည်းဟာဓမ္မနဲ့လျော်ညီတဲ့အဖွဲ့အစည်းမဟုတ်ဘူးလို့လည်းတိရဂုကဘာဗုဒ္ဓတက္ကသိုလ်ကြီးများကဦးဆောင်ဆရာတော်တွေရဲ့လက်မှတ်နဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။မန္တလေးမြို့မစွဲရင်တိုက်တဲ့နာယကဆရာတော်တွေကလည်း February 9ရက်နေ့တုန်းကကြေညာချက်ထုတ်ထားပါတယ်။အာနာသိမ့်တဲ့အပေါ်မှာလုံးဝမနှစ်သက်လက်မခံအာမပေးရှုံချကန့်ကွက်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်သူလူထုအများဆန္ဒကိုစန့်ကျင်နေတဲ့အာနာသိမ့်လောက်ရကိုတရားနည်းလမ်းနဲ့အညီဖြည့်ရှင်းဆောင်ရွက်ဖို့လည်းအထူးတိုက်တွန်းချပါတယ်။တည်ငြိမ်အေးချမ်းတရားဝါပြောတဲ့ Federal ပြည်ထောင်စုကြီးတခုအ мян ဆုံးပေါ်ပေါက်လာစေဖို့အလေးနဲ့ဆူတောင်းမြတ်တာပို့တာကြောင့်မန္တလေးမြို့မစိုးရိမ်တိုက်တဲ့နာယကဆရာတော်ကြီးတွေကကြေညာချက်ထဲမှာမိန့်ကြားထားပါတယ်။မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေအပါအဝင်အစိုးရဝန်ထမ်းပြည်သူတော်တော်များများအလုံးမစင်မဲ Civil Disobedience လှုပ်ရှားမှုတွေလုပ်နေကြပေမဲ့ဆန္ဒပြသူတွေအပေါ်အင်အားသုံးဖြိုခွင်းလို့ထိခိုက်ဒဏ်ရာရသူတွေကိုကုသပေးဖို့အတွက်ရန်ကုန်မြို့ကဆေးဝန်ထမ်းတွေအသင့်ပြင်ထားကြပါတယ်။ကွဲခြားထိခိုက်ဒဏ်ရာရသူတွေကိုအရေးပေါ်ကုသပေးဖို့ရန်ကုန်မြို့ရဲကနေရာ၃နေရာမှာစီစဉ်ပြင်ဆင်ထားပါတယ်။ပြစ်ခတ်ဒဏ်ရာရလို့အခြေအနေဆိုးလာခဲ့ရင်တော့အရေးပေါ်ကုသခန်းတွေကိုပြန်လည်ဖွင့်လှစ်မယ်လို့တပိတ်ဖောက်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။မြန်မာနိုင်ငံတဝက်လုံး Civil Disobedience လှုပ်ရှားမှုမှာပါဝင်လို့နေရေးစားရေးအခက်အခဲဖြစ်လာမဲ့ပြည်သူဝန်ထမ်းတွေကိုစောင့်ရှောက်ဖို့ခိုင်မြဲသောလက်များဆိုတဲ့အဖွဲ့ကိုလည်းပြည်ရင်းမှဖွဲ့စည်းထားပါတယ်။ဒေဦးဆရာတော်ဦးသူမင်္ဂလာဦးဆောင်ဖွဲ့ထားတဲ့ခိုင်မြဲသောလက်များအဖွဲ့မှ88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကမန္တလေးသိန်းအစိုးရလင်းလင်းနိုင်ရေးကူညီမှုလုပ်နေတဲ့ဒေါ်မြင့်မြင့်ခင်ဖေခေါ်ရွှေစည်းကွက်တို့ပါဝင်ကြပါတယ်။အကူအညီတောင်းကျင်သူတွေဒါမှမဟုတ်လှူဒန်းကျင်သူတွေအနေနဲ့သူတို့ကိုဆက်သွယ်နိုင်တယ်လို့88မျိုးဆက်ငင်းချရင်နဲ့ပွင့်လင်းလူအဖွဲ့အစည်းရဲ့ Facebook စာမျက်နှာမှာဖုန်းနံပါတ်တွေနဲ့ဖော်ပြထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုက်ဒိုမီတာ19 kHz 15653ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA မြန်မာပိုင်းကနေတနင်္လာနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တောင်အာဖရိကနိုင်ငံကကိုဗစ်ကာကွယ်ဆေးတို့အစီအစဉ်တွေတနင်္လာနေ့မှာရဆိုင်လိုက်ပါတယ်ပရတင်နိုင်ငံထုတ် AstraZeneca ကကွယ်ဆေးကတောင်အာဖရိကမှာတွေ့ရတဲ့မျိုးဗီဇဆင်ကဲပြောင်းလာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအပေါ်သိပ်မထိရောက်တာကိုနောက်ဆုံးတွေ့ရှိလိုက်တာကြောင့်အခုလိုရပ်ဆိုင်လိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းတနင်္လာနေ့မှာအစည်းအဝေးတစ်ရပ်ကျင်းပခဲ့ပါတယ်က ဂျိုဟန်နက်စ်ဘတ်မြို့ဝစ်ဝါတာစရန်တက်ကတော်ကဦးဆောင်လှိလာချက်အရတီကာကွယ်ဆေးကယောဂသိမ့်မပြင်းတဲ့လူငယ်တွေကြား20နှစ်ရခိုင်နှုန်းလောက်ပဲအာနိသင်ထိရောက်မှုရှိတယ်လို့ဆိုထားပါတယ်ဒီတွေ့ရှိမှုကိုလုပ်ငန်းသူတွေလေ့လာသုံးသပ်နိုင်အောင်ထုတ်ပြန်တာတော့မရှိသေးပါဘူး။ကိုဗစ်ကြောင့်တိတ်ဆုံးသူ 4,000-6,000 ကျော်ရှိနေတဲ့တောင်အာဖရိကနိုင်ငံမှာ AstraZeneca ကာကွယ်ဆေးသန်းနှင့်ချီကိုလာမယ့်ရက်မှာစထုတ်ဖို့ပြင်ဆင်ထားတာပါ။ယောဂါပြင်ထန်တဲ့သူတွေကြားထိကာကွယ်ဆေးထိရောက်မှုရှိမရှိဆိုတာကတော့မလိမ္လာရသေးပါဘူး။ကူးစက်များလာတဲ့တောင်အာဖရိကဗီဇာပြောင်းပို့တွေကို American အပါဝင်နိုင်ငံ32ခုထက်မနည်းမှာတွေ့ရှိနေပါတယ်။AstraZeneca ကုမ္ပဏီကလည်းဗီဇာပြောင်းပို့အပေါ်တိထက်ပို့ထိရောက်မဲ့ကာကွယ်ဆေးသမျိုးစံသထုတ်လုပ်နေပြီးလာမယ့်အဆောင်အပေါင်းလောက်မှာရနိုင်မယ်လို့မျိုးလင်းကြောင်းတနင်္ဂနွေနေ့မှာပြောပါရယ်။အီရန်နိုင်ငံကလည်းရာစီဗက်ဆင်းနဲ့ဆီရမ်သုတေသနပူးပေါင်းထုတ်လုပ်ထားတဲ့ကိုဗစ်ကာကွယ်ဆေးကိုလူတွေနဲ့ဒီသတင်းမှတည်းစတင်စံသတော့မယ်လို့စနေနေ့ကပြောပါရယ်။တရုတ်နိုင်ငံကတော့ Sinovac Biotech ကုမ္ပဏီထုတ်ကိုရိုနာဗက်ကာကွယ်ဆေးကိုအတည်ပြုလိုက်ကြောင်းတရုတ်သားဝန်ရှိသူတွေကတနင်္ဂနွေနေ့မှာကြေညာပါရယ်။American John Hopkins တက္ကသိုလ်စစ်သားအရာကမ္ဘာတဝန်းကိုဗစ်ကူးသူ106တန်းကျော်နဲ့တိုက်ဆုံးသူက 2.3 တန်းကျော်ရှိပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှလှိလာသုံးသပ်သူအဖြစ်နဲ့ American ပြည်ထောင်စုကပြန်ဝင်လာမယ်ဆိုတာ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ဒီကနေ့တနင်္လာနေ့မှာကြေညာမယ်လို့ခန့်မှန်းရပါတယ်။သမ္မတဟောင်း Donald Trump အစိုးရအဖွဲ့ကတော့ Israel နိုင်ငံနဲ့ပတ်သက်လာရင်လူ့အခွင့်အရေးကောင်စီမှဖက်လိုက်မှုရှိနေတယ်လို့ပြုပြင်ပြောင်းလဲရေးအတော်များများလုပ်ဖို့လိုတယ်ဆိုပြီး2018ခုနှစ်မှာနှုတ်ထွက်ခဲ့တာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းဟိမဝန္တာတောင်လမ်းတွေပေါ်ကပြိုကျလာတဲ့နှင်းတွေအောက်လိုင်ကောင်းတစ်ခုထဲမှာပိတ်မိနေတဲ့လျှက်စစ်တပ်အားပေးလုပ်ငန်းဝန်ထမ်း38ယောက်ကိုအရေးပေါ်အဖွဲ့ရီဒီကနေ့တနင်္လာနေ့မှာကယ်တင်မှုစူးစမ်းနေပါတယ်။နှင်းတောင်ပေါ်ကနေအရေးပြောပြီးတော့စီစဉ်လာတဲ့ရေတွေနဲ့အပြက်အစီအပိုင်းအစတွေကရေလောင်တမန်တစ်ခုကိုလာရိုက်တာကြောင့်ရေအားလျှက်စစ်တပ်အားပေးစေုံတစ်ခုထက်မနည်းလဲတနင်္လာနေ့နဲ့အစောပိုင်းကပျက်စီးသွားပါတယ်။လူသေးအလောင်း18ခုကိုရှာဖွေနိုင်ခဲ့သလိုပျောက်ဆုံးနေစေလူ165ယောက်သူရဲ့အသက်ဘေးအတွက်တာဝန်ရှိသူတွေဆိုရင်နေပါတယ်စစ်ဖက်နဲ့ရဲတပ်ဖွဲ့အပါအဝင်လူပေါင်း 2,000 ကျော်နဲ့အဲဒီတောင်ကြားထဲမှာရှာဖွေကယ်ဆယ်ရေးတွေလုပ်ကိုင်နေတာပါတရုတ်နိုင်ငံမှာပြီးခဲ့တဲ့ဩဂုတ်လကတည်းကထိန်းသိမ်းထားတဲ့ဩစတြေးလျရုပ်တံတရင်ထောက်ကိုအစိုးရကတရားဝင်ဖန်ဆီးလိုက်ပြီလို့ဩစတြေးလျနိုင်ငံခြားရေးဌာနကပြောပါတယ်တရင်ထောက်ရှန်လီကိုပြီးခဲ့တဲ့တောက်ကြားနဲ့ကဖန်ဆီးလိုက်ပြီးနိုင်ငံတော်လူဝတ်ချက်တွေကိုပြပကိုခိုးထုတ်ပေးတယ်ဆိုတဲ့တန်မြာနဲ့ဆွဲချက်တင်လိုက်တယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီး Mary Spain ကပြောပါရယ်တရုတ်နိုင်ငံဖွား Chang Ha အင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်တဲ့ CGTN ရုပ်သံမှာစီးပွားရေးသတင်းတွေတင်ပြသူပါ CGTN ရုပ်သံဟာတရုတ်အစိုးရပိုင်း CCTV ရဲ့လိုင်းခွဲတစ်ခုလည်းဖြစ်ပါတယ်တရုတ်နိုင်ငံကနေဩစတြေးလျကိုငယ်ရုံးကပြောင်းရွှေ့လာခဲ့တဲ့ Chang Ha တရုတ်နိုင်ငံကိုပြန်ပြီးတော့ CCTV ရုပ်သံအတွက်အလုံးလုံးမပေးခင်ဘာသာရေးကဏ္ဍမှာလုပ်ကိုင်ခဲ့သူပါတင်းထောက်ချန်ဖန်စီခနာရတဲ့အပေါ်ဩစတြေးလျအစိုးရဘက်ကအလွန်စိုးရင်ကြောင့်ဟူညီဖင်းကပြောပါရယ်နိုင်ငံတကာအခြေခံစသတ်မှတ်ချက်အတိုင်းဒီအမှုကိုကင်တွယ်ရမှာမျှတစွာလုပ်ကိုင်ဆောင်ရတာနဲ့လူသားဆန်စွာပြုမှုဆက်ဆံတာမျိုးဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲဝန်ကြီးကပြောပါရယ်တရုတ်နိုင်ငံအခြေဆိုင်ဩစတြေးလျတင်းထောက်နှစ်ဦးဖြစ်တဲ့ဘီလ်ဘာတယ်နဲ့မိုက်ကယ်စမစ်တို့ကတော့ချန်နဲ့ပတ်သက်လို့တရုတ်အစိုးရကခေါ်ယူမေးမြန်းခံရပြီးနောက်မှာပဲပြပကိုထွက်ခွာခဲ့တာပါ
တင်လာနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 8ရက်နေ့ညပိုင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူခဲ့တဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဘာကြောင့်အာဏာသိမ်းခဲ့ရသလဲဆိုတာကိုဒီကနေ့ညနိုင်ငံကိုရှင်းလင်းတဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်။မဲစည်းင်းမားတာကိုအဓိကထောက်ပြခဲ့ပြီးနောက်ဆုံးအချိန်အထိဥပဒေနဲ့အညီဖြည့်ရှင်းဖို့ကြိုးစားခဲ့တယ်ဆိုတာကိုလည်းပြောပါတယ်။အပြည့်အစုံကိုတော့အစည်းအဝေးနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့လက်တလောမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။မြန်မာနိုင်ငံမှာအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရက်ကိုဆန့်ကျင်တဲ့လမ်းပေါ်ထွက်ပြီးတော့ဆန္ဒပြကြတာဟာဒီကနေ့ဆိုရင်3ရက်ရှိပါပြီ။ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုတော့ရန်ကုန်မြို့မှာကိုယ်တိုင်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောင်စုစုကတင်ပြပေးပါမယ်ရှင်
။ဒီပေါ်ရစီရရှိရေးဘောလေးဘောလေးဘောလေးဘောလေ
းအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်တဲ့အနေနဲ့လမ်းမော်ထွက်ဆန္ဒပြခဲ့ကြတာ၃ရက်မြောက်နေ့မှာတော့နိုင်ငံအနှံ့ငါမြို့တွေမှာတိမ်းနဲ့ချီတဲ့လူတွေလည်းပူးပေါင်းပါဝင်လာကြပါတယ်။ဆန္ဒပြပွဲတွေမှာအရက်သားပြည်သူတွေအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းတွေအလုပ်သမားတွေနဲ့ကျောင်းသားလူငယ်တွေလည်းတက်တက်ကြွကြွပါဝင်လာနေကြတာပါ ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်သူတဦးဖြစ်တဲ့ဒဂုံတက္ကသိုလ်ကျောင်းသားကိုဝေလင်းတက်ကတော့ငင်းညံ့တဲ့လှုပ်ရှားမှုတွေမှာပူပေါင်းမှုရောက်လာခဲ့တာလို့ပြောပါတယ်
ကျွန်တော်တို့ဒီရောနားရဲ့ယူရက်တည်းကျွန်တော်တို့ចောင်းသားတွေမှာအနာကက်ရှိတယ်လူငယ်တွေမှာအနာကက်ရှိတယ်အဲဒီចောင်းသားတွေလူငယ်တွေအနာကက်တော့ကျွန်တော်တို့ဒီလမ်းမပေါ်ထွက်လာခဲ့တာဒါအဓိကအကြောင်းရင်းဟောအဲ့တော့တော့ရနေ message ကလည်းတခုပဲရှိတယ်ဒီတော့လည်းရောကျွန်တော်ကလမ်းအောင်တိုက်ပါဘယ်လိုပုံစံမျိုးနဲ့ပြင်နေအောင်တိုက်ပါဒီကြောင်အဲ့တော့ကျွန်တော်ကရှင်းတယ်ပြည်သူတွေရောចောင်းသားတွေရောဝန်ထမ်းတွေအကောင့်ပါတယ်ကျွန်တော်တို့ပေါ်လာပြီသားဆေးဘက်တစုံပြည်ရဲ့ဘူမတ်ကိုလုပ်ပါပြီးတော့ကျွန်တော်တို့ပြည်သူတွေနဲ့တသားနဲ့နေပါတို့တို့ဒီဒီတော့လည်းရောနိုင်အောင်တိုက်ပါဒီ2021မျိုးဆက်ကဒီအာနာရှင်စနစ်ကနောက်ဆုံးမျိုးဆက်ပဲဖြစ်ကြမယ်တို့တို့တော့မဘူးမှမရှိရအောင်ဒီအာနာရှင်စနစ်ကတော့တို့တို့နောက်ဆုံးခံမယ
်စစ်တပ်ရဲ့အုပ်ချုပ်မှုကိုဆန့်ကျင်တဲ့အနေနဲ့အလုံးမစင်းမဲ့နေကြဘူးငင်းငန်းစွာအာနာဖီဆန်ကြဖို့တိုက်တွန်းမှုတွေထွက်ပေါ်လာနေပြီးနောက်မှာတော့အုပ်ချုပ်မှုရန်နေရာနဲ့ဗန်လုပ်ငန်းအပါအဝင်လုပ်ငန်းတွေတော်တော်များများလည်းရပ်ဆိုင်းနေပါတယ်အစိုးရရုံးဝန်ထမ်းတွေအများစုနေထိုင်ရနေပြီးတော့ကောင်းစီမှာလည်းလမ်းပေါ်ထွက်ဆန္ဒပြသူတွေရှိနေပြီးဒီကနေ့ဆန္ဒပြပွဲမှာတော့မိသက်ပိုင်းနဲ့ပတ်သက်လူစုခွဲတာကနေထိခိုက်ဒဏ်ရာရရှိသူတွေလည်းရှိခဲ့ပါတယ်။နေပြည်တော်ကဆန္ဒပြသူတဦးဖြစ်တဲ့မတ်အီအီဖြိုးကတော့အရက်သားအစိုးရကောင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းတာကိုလက်မခံနိုင်လို့လှုပ်ရှားမှုမှာပူးပေါင်းပါဝင်ခဲ့တာလို့ပြောပါတယ်။
မတရားသိမ်းပိုက်ထားတဲ့ဒီဆေးအာနာရှင်ကိုအလိုမရှိဘူးဒီဆေးအာနာရှင်ကနေပြီးတော့သိမ်းထားတယ်တမတိုင်းနဲ့တကွာကျန်တဲ့အထိမ့်သိမ်းခံရတဲ့လူတွေအားလုံးကိုပြန်ပြီးတော့လွတ်စေချင်တယ်အထိမ့်သိမ်းခံရတဲ့စနစ်အောင်မနေချင်ဘူးကိုကြိုက်တာကိုလွတ်လပ်စွာဖောက်ထုတ်နိုင်မယ်ရှိရမယ်အဲ့လိုမျိုးကနေချင်တယ်ရှင
်မန္တလေးတိုင်းမှာလည်းညီညာစွာအာနာဖီဆိုင်ရေးလှုပ်ရှားမှုမှာတက္ကသိုလ်ဆရာဆရာမတွေအများစုပါဝင်လာနေပြီးလို့လည်းအထက်မြင်မှပြီးတက္ကသိုလ်ဆရာဆရာမများတမကဥက္ကဋ္ဌလည်းဖြစ်မန္တလာတက္ကသိုလ်အင်္ဂလိပ်စာဌာနကတွဲပတ်ပါမောက္ခဥတုတကပြောပါတယ်
ဒီနေ့ဟိုရတနာဘုံတက္ကသိုလ်မန္တလာတက္ကသိုလ်နဲ့ဒီမန္တလေးမြို့ပေါ်မှာရှိတဲ့တက္ကသိုလ်တော်တော်များများကတော့ဆရာဆရာမဝင်တဲ့အားလုံးကအကြောင်းမဲ့သွားကြဘူးဒီ CDM ကိုကျွန်တော်တို့တတိတစားလေးလှုပ်ဆောင်ရနေပါတယ်ခင်ဗျာလက်ပြန်မှာလည်းကျွန်တော်တို့ဆက်ပြီးတော့ဘာပေါ်တော့ငင်းငန်းစွာလှည့်တယ်ပြီးတော့လှုပ်ဖို့အစီအစဉ်တွေလုပ်နေပါတယ်ခင်ဗျာအရင်တော့ကတော့ကျွန်တော်တို့ကဒါ88တုန်းကလည်းကျွန်တော်တို့ဖြတ်သားခဲ့ပါဘောနော်အထက်က88တုန်းကကျတော့ပုံစံနဲ့မတူအခုကဝန်ထမ်းတို့ကစလိုက်တာလေ CDM လုပ်မယ်ဆိုတော့အဲ့မြန်ကျွန်တော်တို့အချိုးအကွေတစ်ခုဖြစ်သွားပါတော့เนาะပြီးတော့ဝန်ထမ်းတွေအနည်းပညာခက်ဆိုဆိုးရိမ်ထိတ်လန့်မှုလည်းမရှိတော့ဘူးအားကြောင့်ကျွန်တော်တို့ဒီဟာကိုလုံးဝအကျွင့်မဲ့အောင်မြင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျ။အားကြောင့်ဆိုပြည်သူအာဏာပြည်သူလက်ထက်ပြန်ရောက်အောင်မယ်
။လမ်းပေါ်ထွက်ဆန္ဒပြမှုတွေဖြစ်ခဲ့တဲ့ဒုတိယနေ့မနေ့တုန်းကလည်းကရင်ပြည်နယ်မြောက်ရီမြို့မှာဆန္ဒပြသူတွေကိုရတက်ဖွဲ့တွေကရာဘာစီနဲ့ပစ်ခတ်ပြီးလူစုခွဲဖို့ကြိုးစားခဲ့တာကြောင့်ဆန္ဒပြသူတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုင်ငံအနှံ့ပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေအချိန်ကောင်းလာနေချိန်မှာပဲသွေးထုတ်လှုံ့ဆော်မှုတွေနဲ့စုပူမှုတွေကိုဥတည်မသွားအောင်လဲဆန္ဒပြပွဲမှာဦးဆောင်သူတွေနိုင်ငံရေးကောင်းဆောင်တွေကသတိပေးနေကြတာပါစစ်တပ်ကတော့နိုင်ငံတော်အေဂျင်တာရရေးအများပြည်သူဘေးကင်းရေးနဲ့တရားဥပဒေစိုးမိုးရေးနှောက်ယှက်ဖျက်ဆီးသူတွေကိုအရေးယူမှာဖြစ်ကြောင်းဒီကနေ့ပဲသတိပေးထုတ်ပြန်ခဲ့ပါတယ်ဆန္ဒပြပွဲတွေကြီးထွားလာနေတဲ့တချိန်ထဲမှာပဲနေအိမ်မှာအခြေချုပ်နဲ့ထိမ့်သိမ်းခံထားရတဲ့ကရင်ပြည်နယ်ဝင်ကြီးချုပ်နဲ့စကိုင်းတိုင်းဝင်ကြီးချုပ်တို့ကိုလုံခြုံရေးအာဏာပိုင်တွေကဒီနေ့ပဲနောက်ကျင်းဖမ်းဆီးသွားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကတော့ညီညီချင်းချင်းနဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နေတာအရေးယူတာမျိုးတွေမလုပ်ဖို့ကိုလည်းသတိပေးထားပါတယ်ရှင
်။
မဆူဆူသတင်းပေးပို့ခဲ့တာပါရှင်။အခုလိုမြန်မာနိုင်ငံနေမှာနေရအနှံ့ပြန့်နှံ့လာနေတဲ့စစ်အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေမှာလူငယ်တွေတက်တက်ကြွကြွပါဝင်လာတာကိုလည်းတွေ့ရပါတယ်။ဆန္ဒပြလှုပ်ရှားမှုတွေအထူးကပေါ်ပေါက်နေတဲ့ရန်ကုန်မြို့ကအချက်အချာနေရာတချို့ကလူငယ်တွေကတော့အနာဂတ်အတွက်ရည်ရွယ်ပြီးတော့သူတို့ပါဝင်လာတာလို့လည်းပြောပါတယ်။ဆန္ဒပြပွဲတွေဟာလူငယ်တချို့ရဲ့အသံတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။စစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဟာအခုဆိုရင်ရန်ကုန်မန္တလေးနေပြည်တော်လိုမြို့ကြီးတွေသာမကနေရအတော်များများမှပါပေါ်ပေါက်လာနေသလိုဒီလှုပ်ရှားမှုတွေမှာလူငယ်တွေရဲ့အသံတွေမျှော်မှန်းချက်တွေကိုလည်းပိုကြားလာရပါတယ်။ဆန္ဒပြပွဲကြီးအဓိကဖြစ်ပွားနေတဲ့ရန်ကုန်မြို့ကလှုပ်ရှားမှုတွေမှာပါဝင်နေသူလူငယ်တအုပ်ဖြစ်တဲ့တိဟကိုကိုကတော့အခုချိန်ဟာအနာဂတ်အတွက်ညီညီညွတ်ညွတ်နဲ့ကြိုးပမ်းရမယ့်အချိန်လို့ပြောပါတယ်။
အော်ငွေရရဟိုလုံနိုင်စွမ်းနေရှိတယ်ခွားတွေကောင်းတယ်အဲကြောင့်ငွေရရပဲဥဆောင်ပြီးတော့ဆက်ဆက်ရရလို့ရမယ်လို့အဲ့တော့အခုကြီးလိုက်မယ်ဆိုရင်များသောအားဖြင့်ငွေရရရှိနေတာအများကြီးပြေးရမှာပါအားကြောင့်လို့ငွေရရအများစုပါဝင်တဲ့ငွေဆန္ဒဖော်ထုတ်ပွဲလို့တော့ပြောလို့ရပါတယ်
နိုဝင်ဘာ၈ရက်နေ့ကရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးအစိုးရအသစ်ဖွဲ့စည်းရမယ့်အချိန်မှာပဲစစ်တပ်ကရွေးကောက်ပွဲလုပ်ငန်းစဉ်ကိုအကြောင်းပြအာဏာသိမ်းခဲ့တဲ့အတွက်လူထုကြားမှာမကျေနပ်မှုတွေနဲ့အတူအုံကြွမှုတွေပေါ်ပေါက်နေရပါ ဆန္ဒပြပွဲကအကြောင်းသူတဦးကလည်းစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အနာဂတ်မဲ့မှာစိုးရိမ်လာကြတဲ့အခြေအနေတွေကိုအနာဂတ်မဲ့မှာစိုးရိမ်လာကြအောင်ပူးပေါင်းပါဝင်လာတာလို့ပြောပါတယ်။အဲ့
ဒါကအာဏာရှင်ဆိုရလုံးဝလက်မခံတာပါ။ပြီးတော့လူတွေကို brain wash လုပ်တဲ့ကိစ္စမျိုးအခုလိုမျိုးမနေ့ကတော့သတင်းတွေအများကြီးတက်လာတယ်နော်။အဲ့လိုကိစ္စမျိုးကလုံးဝလက်မခံဘူး။ကျွန်တော်တို့ရဲ့အနာဂတ်တွေလည်းတက်သုံးကားလို့ထင်တယ်ကွာ။ဆိုးဆိုးရတာ။အဆိုးဆိုး
ဆန္ဒပြပွဲတွေမှာလူငယ်တွေရဲ့ပါဝင်မှုတွေကအားကောင်းလာတဲ့အပေါ်မှာလည်းကြည်နပ်မိရလို့လူငယ်လှုပ်ရှားသူကိုရဲတီဟာကပြောပါတယ
်။ဒီမှာကျွန်တော်တို့ကိုယ်တော်ရုံးထမ်းမှရမှာလို့ကျွန်တော်တို့ကိုယ်တိုင်ဥပဒေမှာကျွန်တော်တို့အလို့မတော်ဘူးကျွန်တော်တို့အစိုးရဝန်ထမ်းတွေစီဒီအောင်ကျွန်တော်တို့ဝင်းရံတဲ့အနေနဲ့ကျွန်တော်တို့ပုတ်ကြီးကဝန်ထမ်းတွေကိုယ်တိုင်ကအလို့မလုပ်တော့ဘဲနဲ့ထွက်လာတာပါ။အဝင်းရံပေးရသဘောမျိုးပါပဲ။ဒီမှာကျွန်တော်တို့လူငယ်တွေမရှိလို့ရင်ဒီဒီချိန်မရှိဘူး။နောက်ထပ်လုံးဝမရှိတော့ဘူး။ဒီချိန်မှာမရှိလို့ရင်ကျွန်တော်တို့အသက်လုံးကျွန်းခံရလိမ့်မှာတကယ်။
စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့နိုင်ငံဝန်ထမ်းတွေအပါအဝင်အမှုနည်းနဲ့အာဏာဖီဆန်မှုဆန္ဒပြကန့်ကွက်မှုတိုက်တွန်းမှုတွေနောက်ပိုင်းပေါ်ပေါက်လာတဲ့ဆန္ဒပြပွဲမှာတော့တက်ကြွလှုပ်ရှားသူတွေသာမကအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းတွေအလို့သမားတွေလည်းပါဝင်လာကြပါတယ
်။ကိုစော်ထဲသတင်းပေးပို့ထားတာပါရှင်။သောတာရှင်တို့အခုနာဆင်နေကြရတာက VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဒုတိယအကြိမ်အဖြစ်ကရင်ပြည်နယ်နဲ့စကိုင်းတိုင်းတို့ကဝန်ကြီးချုပ်တွေကိုအာဏာပိုင်တွေကထိန်းသိမ်းလိုက်ပါတယ်။စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံအနှက်ပုံပေါက်နေတဲ့အချိန်မှာပဲတိုင်းနယ်ပြည်နယ်အစိုးရအကြီးအကဲတွေကိုနောက်တစ်ကြိမ်ထိန်းသိမ်းလိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်မတ်မီခါကပြောပြပေးပါမယ်ရှင်။
ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်နဲ့စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်တို့ကိုဒီကနေ့ပဲအာဏာပိုင်တွေကနောက်တစ်ကြိမ်ခန်းစည်းလိုက်တဲ့အကြောင်းနှိစက်သူတွေကပြောပါရယ်စစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေသူတွေကိုအပေးစကားပြောပြီးဒီကနေ့မွန်လွဲပိုင်းမှာပဲကရင်ပြည်နယ်ဝန်ကြီးချုပ်ကိုအကြေကျုပ်ချထားတဲ့နေအိမ်မှာပဲလုံခြုံရေးတပ်ဖွဲ့ဝင်တွေကလာရောက်ခေါ်ဆောင်သွားတယ်လို့လဲကရင်ဗမာတိုင်းရင်းသားရေးရာဝန်ကြီးဟောဦးတေစာထွက်လိုက်ထွေးက VOA ကိုအတည်ပြုပြောပါရယ
်မနာကြီးကဟိုပေါ့အရင်လိုပေါ့အစ်တက်နဲ့ရင်းနဲ့ကြံခေါ်ရတော့ခေါ်ရတာတော့ကျွန်တော်တို့ဒီတော့ခက်မှန်ရကြတိုင်းတော့ပြီးခဲ့တဲ့ပထမကြိမ်တော့ခေါ်ရတာတော့ကျွန်တော်တို့ဖန်တောင်ကလေးမှရှိတယ်။မရနဲ့တဲ့ရင်ကိုခွက်သွားလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲထင်တာပေါ့။ဘာဖြစ်ကြတာလဲကျွန်တော်တို့ဒီနေ့ဟိုဘာနေနေတော့ဒီကနေ့လေးလေးတဲ့အချိန်ခါမှာပေါ့နော်။ကျွန်တော်တို့ကိုယ်ကိုတောက်ဆောက်ဖို့လမ်းညွှန်တာပေါ့နော်။စီကန်စီစီနဲ့နေနေစမ်းနဲ့ဆန္ဒပြဖို့ပြဖို့မှလည်းဝင်ကြွေးဟိုဒေါ်နခေလေးရဲ့ boost တင်တာပေါ့။ပို့တင်နဲ့လိုက်လွှဲတာပေါ့။ဟိုဒီဒီအေးစီစီနဲ့နေနေစမ်းဆန္ဒပြဖို့ဒီလိုစီစီနဲ့ကြံလိုက်မခုခံဖို့ဒီကြားထဲမှာပေါ့နော်။ဟိုကုလူတွေမဟုတ်ပဲနဲ့ဟိုအကျံဖက်ဟိုလူတွေတွေပါလာတယ်ဒီလိုဒီအဲ့လူတွေကိုထင်းနေနေနဲ့ကုလူတွေကထင်းနေမှုအဲ့ဒါကြီးကျွန်တော်တို့လိုက်လွတ်ပြီးတော့ဟိုတော့နေပြည်တော်မြန်မာမှာကြားတော့ကျွန်တော်တယောက်တည်းအနေနဲ့ကျွန်တော်တော့တုံးတက်တော့
စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုလည်းဒီကနေ့မွန်လွဲပိုင်းမှာပဲလုံခြုံရေးတပ်ဖွဲ့ဝင်တွေကအကြေကျုံကြခံနေရတဲ့ဝန်ကြီးအိမ်ယာကနေလာရောက်ခေါ်ဆောင်သွားတယ်လို့ NLD လွှတ်တော်ကိုယ်စားလှယ်တဦးက VOA ကိုအတည်ပြုပြောဆိုလိုက်ပါတယ်
ဆိုတော့ဝင်းနေရုံဝန်းမှာထိန်းသိမ်းထားတယ်။အခုနေ့လိုက်တနာရီမှာကတော့နေရာရှိသွားတယ်။ခေါ်သွားတယ်ပေါ့။ခေါ်သွားတယ်။ဒီမှာတော့အချင်းကတော့ဒီဘုံဝါမှာနည်းနည်းကဘုံဝါမှာလူစုဆန္ဒထုတ်ပေါ်လူစုဆန္ဒထုတ်ပေါ်ဘွဲတွေလည်းကျင်းပတယ်။အဲ့ဒီမှာဝင်းကျုပ်ကလည်းဟိုဘောစီစဉ်ဝင်ခွင့်ဆက်ဆက်ကလိုက်တွေ့နေပေါ့။အဲ့ဒါကြောင့်ကိုချူနေပေါ့ဒီမှာတော့က
မွန်ပြည်နယ်မှာလေဝန်ကြီးချုပ်ဒေါက်တာအေးစံအကျေချုပ်ချထားရာအိမ်ယာကိုလုံခြုံရေးတပ်ဖွဲ့တွေရောက်ရှိလာပြီးတယ်လီဖုန်းတွေကိုတင်ဆက်သွားပေမဲ့အဖမ်းစီးတော့မရှိဘူးလို့နှိစက်သူတဦးက VOA ကိုပြောပါရယ်
။ဟောဆရာမခေါ်ပါဘူး။ဖုန်းနေသိမ်းပါရယ
်။အရသာဆိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံအနှက်ကန့်ကွက်ဆန္ဒပြပွဲတွေအကြီးကျယ်ပေါ်ပေါက်နေချိန်မှာပဲတိုင်းနယ်ပြည်နယ်အဆိုးရအကြီးအကဲတချို့ထပ်မံဖမ်းဆီးခံခဲ့ရတာပါ။စစ်တပ်ကအာဏာသိမ်းချိန်မှာအစိုးရခေါင်းဆောင်တွေအစိုးရအဖွဲ့ဝင်တွေကိုဖမ်းဆီးခဲ့ပေမဲ့နောက်ပိုင်းမှာတော့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တော်တော်များများကိုပြန်လွတ်ပေးခဲ့ပြီးနေအကြေချုပ်နဲ့ဆက်လက်ထိန်းသိမ်းထားပါတယ်ရှင်
။မတ်မီခါပြောပြပေးခဲ့တာပါရှင်။စစ်တပ်ကအခုလိုအာဏာသိမ်းလိုက်တဲ့လူရက်ကိုမြန်မာနိုင်ငံနေရာအတော်များများမှာဆန့်ကျင်ဆန္ဒပြနေကြတဲ့အထက်တိုင်းရင်းသားဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာလည်းဒီကနေ့လူပေါင်းထောင်ထောင်ချီပြီးတော့ပါဝင်ခဲ့ပါတယ်။လမ်းမော်ထွက်ဆန္ဒပြလှုပ်ရှားမှုတွေမှာတော့စစ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးတော့ဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။မွန်ပြည်နယ်နဲ့ချင်းပြည်နယ်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကပြောပြပေးပါမယ်ရှင်။
ဆေးအနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမွန်ပြည်နယ်နဲ့ချင်းပြည်နယ်ကအဓိကမြို့ကြီးတွေမှာတကယ်လက်ဆက်လက်ပေါ်ပေါက်နေရမှာလူပေါင်း1000လောက်ချီပါဝင်ထကြတာပါမွန်ပြည်နယ်မော်လမြိုင်မြို့မှာတော့ចောင်းသားလူငယ်တွေဥဆောင်ပြီးတကယ်လက်စောပိုင်းကစဆန္ဒပြခဲ့ကြတဲ့လူငယ်တကြွလှုပ်ရှားသူကိုကြည်စောလွင်ကပြောပါတယ်ငနေချင်းနိုင်ငံတွေစတယ်လူငယ်တွေဥဆောင်တော့ဗောနော်ဒီကတော့တကယ်တော
ားလေးဟာ
ဖဲဆုံတပိတ်ကတော့မနေ့ကစမယ်ဟောလိုမယ်ခရက်ဖော်ထုတ်တဲ့ဟာကတော့အချိန်ညှင်းနေတယ
်မော်လမြမျိုးကဆန္ဒပြပွဲတွေဟာငင်းငင်းချမ်းချမ်းရှိနေပြီအားကောင်းလာနေတယ်လို့လည်းပြောပါတယ်ဆန္ဒပြပွဲတွေအချိန်ကောင်းလာနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေလည်းသုံးမြင့်ချထားတာရှိပေမဲ့တစုံတရာဟန်တာတာမျိုးတော့မရှိဘူးလို့လည်းကိုကြည်စော်လွင်ကပြောပါတယ
်လုံခြုံရေးတပ်ဖွဲ့တွေကတော့နေရာနှက်ရှိတယ်ဒါပေမဲ့တားဆီးတာတွေပိတ်ပင်တာတွေတော့မရှိသေးဘူးဘာသာပိုင်းတွေကတစုံတရာမတွေ့နေသေးဘူ
းမိုးပြင်းတဲ့တွင်းမှာတော့စိုက်ချူပီလင်းတထုံပေါင်းမော်လမြာစားကြည့်တဲ့မြို့နယ်ရှင်းမြို့နယ်တွေမှာလည်းဆန္ဒပြခဲ့ကြပါတယ်အလားတူချင်းမြင့်နယ်ကမြို့နယ်၄ခုထက်မနည်းမှာဒီကနေ့မှာဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့ချင်းမြင့်နယ်ဆန္ဒပြပွဲတွေမှာလူပေါင်းထောင်ပေါင်းချီပါဝင်ခဲ့ကြောင်းလဲဒေသခံသတင်းဌာနတစ်ခုဖြစ်တဲ့ခွန်နှုံးထုံသတင်းဌာနကအက်ဒီတာဆလိုင်းရောဘတ်ကပြောပါတယ
်အမနဲ့ပိုင်းကပဲဒီချင်းမြင့်နယ်တောင်ပိုင်းမတူတီမြို့နယ်မှာလူဦးရေ2000ကျော်လောက်ကနေဒီတပ်မတော်စစ်အာဏာသိမ်းမှုကိုသူတို့စန့်ကျင်ကန့်ကွက်တယ်ဆိုပြီးတော့ဆန္ဒပေါ်ထုတ်ခဲ့ကြတယ်မြင့်တမြို့မှာလည်းဒီနေ့ဒီလူဦးရေ5000ကျော်လောက်ကနေဆန္ဒပေါ်ထုတ်ခဲ့ကြတယ်တန်တလာမြို့မှာလည်းထောင်နဲ့ချီပြီးတော့ဆန္ဒပေါ်ထုတ်တယ်ပြီးတော့အခုဟာခါမှာလည်းသူတို့ဆန္ဒပေါ်ထုတ်နေပြီလို့ကျွန်တော်သိရတယ်ပေါ့နော်ဟိုလက်ရှိချင်းပြည်နယ်ချီနေရတော့
ချင်းမြင့်နယ်နဲ့ကမ်းလှမ်းရှိနေတဲ့စကိုင်းတိုင်းကလေးနဲ့သမူးမြို့တွေမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်နေပါတယ်လုံခြုံရေးတပ်ဖွဲ့တွေစောင့်ကြည့်နေတဲ့ကြားကကျင်းပခဲ့တဲ့ဒီကနေ့ကလေးမြို့ကဆန္ဒပြပွဲမှာတော့ပါဝင်သူသိန်းကနန်းသိရှိမယ်လို့ခမ်းမန်းသားကြောင့်လဲဆလိုင်းရောဘတ်ကပြောပါတယ
်စကိုင်းတိုင်းဒီပတ်ဒီကလေးမြို့မှာပေါ့နော်ဒုတိယမြောက်နေ့ဟိုဆန္ဒပေါ်ထုတ်မှုသူတို့မနေ့ပိုင်း9နိုင်ကနေစတင်နေပေါ့နော်ဆိုတော့ဒီနေ့လမ်းပေါ်ထွက်တဲ့ဟိုလူထုများကတော့ကျွန်တော်တို့ခမ်းမန်းတော့ဆိုလူဦးရေ3000ကျင်လောက်ရှိတယ်ဆန္ဒပေါ်ထုတ်တဲ့သူတွေမိမာဒီရဲတပ်ဖွဲ့ဝင်တွေကားတွေကတောက်လျှောက်လိုက်နေတာပေါ့နော်ဒါပေမဲ့ဆန္ဒပေါ်ထုတ်တဲ့တချို့မှုလို့ဆိုပြီးတော့ဖြိုခွင်းတာမျိုးတွေဖန်တားတာမျိုးတွေတော့မတွေ့ရသေးဘူးဗျ
အရတာဆိုရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်မြန်မာနိုင်ငံနေရာတော်များများမှာဆန္ဒပြပွဲတွေစစ်တပ်ပေါ်ပေါက်နေတာပါဆန္ဒပြသူတွေကတော့စစ်အာဏာသိမ်းမှုအဆုံးသတ်ရေးဖမ်းဆီးထားတဲ့အရတာဆိုရခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ
တိုင်းဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ချင်းပြည်နယ်မှာပြည်သူတွေငြင်းငြိမ်းချမ်းချမ်းဆန္ဒပြနေကြတယ်လို့ဆန္ဒပြပွဲတွေအရှိန်အဟုန်မြင့်လာနေတာကိုကိုနိုင်ကွန်းအင်ကသတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံနေရာအတော်များများမှာစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြပွဲတွေပြန့်နှံ့လာတာနဲ့အတူရခိုင်ပြည်နယ်ကမြို့နယ်တချို့လည်းပါဝင်လာပါတယ်။ရခိုင်ပြည်နယ်မှာပဲအာဏာသိမ်းလိုက်တဲ့စစ်တပ်ကိုထောက်ခံတဲ့လှုပ်ရှားမှုတချို့လည်းရှိနေတာပါ။ရခိုင်ပြည်နယ်ကဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပေးထားပါတယ်ရှင်
။စန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြလှုပ်ရှားမှုတွေမှာရခိုင်ပြည်နယ်တောင်ပိုင်းကကွာတန်တွဲစစ်တပ်မျိုးနွယ်တွေကဒေသခံတွေလည်းပူးပေါင်းပါဝင်လာကြတာပါ။တန်ခွေမျိုးနဲ့မှာဆိုရင်ဒီကနေ့မနက်9နာရီလောက်ကစတင်ပြီးအာနာရှင်စနစ်ကိုအလိုမရှိကျောင်းသားတွေဘဝမဖြစ်စီနေစတဲ့ပေါ်စတာတွေကင်ဆောင်ပြီးတော့ထောင်ကနေရှိတဲ့လူတွေဆန္ဒပြခဲ့ကြတယ်လို့လည်းလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့မတ်ဆွေတီထွန်းကပြောပါတယ်
။ဟုတ်ပါဘောနော်ဆန္ဒတော့ပြရတာဆက်အာနာရှင်စနစ်ကိုအလိုမရှိလို့ပေါ့နော်။ဆက်အာနာရှင်စနစ်ကအရင်တုန်းကလည်းကောင်းခဲ့တာမရှိဘူးပေါ့။ဟိုလူကြီးတွေပြောတော့ဆိုရင်ပေါ့။ပြီးတော့ဟိုဒီလိုမျိုးဆက်အာနာရှင်ကဆက်ပြီးအုပ်ချုပ်သွားမှဆိုရင်ညီမတို့ရဲ့စီးပွားရေးတွေပညာရေးတွေအစားအလုံးကဟိုနောက်ကြသွားမယ်ပေါ့နော်ပြီးတော့တိုးလက်တိုးတက်လက်မရှိတော့ဘူးငင်းနေပေါ့အဲ့အတွက်ကြောင့်ဆန္ဒရှင်စနစ်ကိုအလိုမရှိတော့ကိုယ်တိုင်းဆန္ဒတော့ပြရတာပါ
ကွာမျိုးနေမှာလေဒေသခံ1000လောက်ကဆန်ကြီးတွေကားတွေနဲ့မျိုးရင်းမှာလစ်လိပြီးဆေးအာနာတင်းမှုကိုစန့်ကျင်တဲ့နေနဲ့ငင်းချင်းချင်းဆန္ဒပြခဲ့ကြကြောင်းမြို့ခံတဦးဖြစ်တဲ့ကိုစိုးမင်းအောင်ကပြောပါတယ
်ဆိုတော့ဟိုပါပုံမထွက်နိုင်ဂျုံမတက်နိုင်ဂျုံထွက်ဆိုပြီးတော့ကျွန်တော်ပူစာတွေဂိုင်းတဲ့လူတွေရှိတယ်ပေါ့နော်ဟိုသူကြောတာတွေကတော့ကျွန်တော်တို့တိုင်ပင်ထားတော့လည်းမရှိသေးတဲ့အခါကျတော့ပထမတော့ဟွန်းပြီးတော့ပဲဆန္ဒပါနောက်မှကြေကြောတာတွေကတော့ဟိုဆေးအာနာရှင်အလိုမရှိဆိုတဲ့ဟာတွေကပါလာပါတယ်ခင်ဗျဆန္ဒပြတာတော့ရှင်းပါတယ်ကျွန်တော်တို့ခုနကလိုပေါ့ဒီနိုင်ငံမှာဒီလိုစစ်တပ်ကအာဏာသိမ်းတာကိုမကျင့်တဲ့လူတွေအများကြီးဒီလိုရကိုကန့်ကွက်တယ်ဆုံးရတယ်အဲ့ဒီလိုကြောင့်ဆန္ဒပြတာပါခင်ဗျ
တမ်ဒွန်နဲ့ရခိုင်လက်နက်ကန်အေဖွဲ့တို့နနစ်ကြော်ကြစည်ရေးတင်မာခဲ့တဲ့ရခိုင်ပြည်နယ်မှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေပေါ်ပေါက်နေသလိုတမ်ဒွန်ကိုထောက်ခံအားပေးတဲ့အနေနဲ့လည်းဆန္ဒပြသူတွေလည်းရှိပါတယ် สนิทในดวงอะไรสิ่งที่มีมาล็อกการในดาบยานีลูดงเสียจะเล่าสู่วิบีตั้มดอกก็เท่ากันได้ในสิ่งใดเล็กๆแค่จะรับตั้งก็มีในมาเลยสิ่งที่อาณาติงลายวินเอาไปฟื้นสิทธาเดร์ร้องคันดินในสีมันเอาเฉยกองสีเอาจากพิจูโก้เท่ากันจ้าลูกจะท่องเล่าสู่วิดีกันในสวาบายมาเวสันดาจะจับอะไรเชื่อกับเวลงานสิ่งที่มาอันนี้เฉยสิ่งที่เราพิชิมบุเปียกกว่าคือเรื่องจอมเจ้าเนี่ยสิ่งที่เราอยากต่อสู้อยากกองส่งไปกับเพนซีพิชาลายวีอาณาติงลายเดียบอมาร์
ที่รุ่นพี่บ้ามาสั่งจิ้งกันก็ได้ลูกชายมือเรียบเบาๆนี่เดี๋ยวนั่งกันก็ตั้งวันอะไรที่ติดโซเชียลมือเรียบทั้งปอนี่ละพี่บาร์เรกเนี่ยอยากให้พี่เนี่ยก็สนับสนุนลูกชายมือเรียบจังโอ้กูตั้งนั่งที่รุ่นพี่ปูทาร์บ้าที่รุ่นนั่งเนี่ยเนี่ยสิอาณาติมือกูสั่งจิ้งเนี่ยสนับสนุนบริบบอบเนี่ยเรียบเบามาสู้ยันเนี่ยพี่ยัดทาร์ได้ยินได้เล่นกันพูดริกาเท่ากันเลยไปเลยยิ่งเนี่ยสนับสนุนลูกชายมือเรียบกูน่าเสียพี่สิเมอันนี้เร
ရသားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုလမ်းပေါ်ထွက်ဆန္ဒပြကန့်ကွက်တဲ့လှုပ်ရှားမှုတွေနေရာအနှံ့ပေါ်ပေါက်နေတဲ့အပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေကကြိုးစားလိုက်ကြတာဖြစ်ပါတယ်ပြည်သူတွေရသားဝန်ထမ်းတွေသိမ်းထည့်ချပြီးငြင်းငြင်းချမ်းချမ်းဆန္ဒပြတာကို
အဖြစ်အပေါက်နှောင့်ယှက်မဲ့အနေအရကိုလည်းသတိထားကြဖို့NCA အပြည့်အစုံကြိုးလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU ရဲ့အထွေထွေတွင်မှုဘယ်လိုစောထားတော်မူကတိုက်တွန်းထားပါတယ်။ဒီအနာသိမ်းလိုက်တဲ့ကိစ္စကဒီအနာချင်းစိတ်ကိုပြန်သွားတာလေလို့ကျွန်တော်တို့အဲ့လိုမှတ်ကြည့်တယ်။အဲ့ဒါကြောင့်ဒီကိစ္စမှာကျွန်တော်တို့လူကြီးရဲ့ဆက်ရှားမှုတွေကိုလည်းကျွန်တော်တို့ကခောက်ခံတယ်။ အဲ့တော့ခုလိုရှိတာကအခုလူမျိုးပေါ့နော်အကြမ်းမဖက်ပဲလေခဏပြတဲ့ကိစ္စတွေကိုဒေသကျွာနဲ့ပြင်းပြင်းနဲ့ဆက်သွားနေသေးတော့လို့ရတယ်။နောက်ပြီးတော့လည်းဟိုဒီကိစ္စကိုဆက်လို့ပြည့်စုံလို့တဲ့ပုံစံနဲ့ဟိုခံကြည့်တာမျိုးတွေလည်းကျုံရနိုင်တာပေါ့နော်။ဆိုတော့အဲ့လိုမျိုးဖောက်ဒီကိစ္စပြင်ဆင်ဖို့တော့လိုတာပေါ့နော်။
လက်ရှိအခြေအနေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD အစိုးရနဲ့တမရော်အကြဖြစ်တဲ့အခက်အခဲမဟုတ်တော့ပဲတနိုင်ငံလုံးရဲ့အကြက်တဲဖြစ်လာတာကြောင့်ပြည်သူတွေရဲ့ဆန္ဒပြမှုကိုတာဝန်ရှိသူတွေကအလေးနက်ထားဖို့လိုကြောင်းနဲ့အကြမ်းဖက်နှိမ်နှင်းခြင်းမပြုဘဲငြင်းချမ်းစွာဆွေးနွေးဖြည့်ရှင်ဖို့လိုကြောင်းလဲဘယ်လိုစောထားတော်မူကတိုက်တွန်းပါတယ်
NCA အပြည့်ရအဖွဲ့တစ်ခုဖြစ်တဲ့ပိုအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့ဒူးဥက္ကဋ္ဌခွန်မြင့်ထွန်းကလည်းစစ်တပ်ကအာဏာသိမ်းတဲ့လောက်ရက်ကိုလက်မခံကြောင်းနဲ့ပြည်ထနာကိုဆွေးနွေးဖြည့်ရှင်ဖို့လိုအပ်ကြောင်းပြောပါတယ်။ဒါနဲ့ဒီကနေ့ကျွန်တော်တို့ဒီလူလူနေနေရလို့အားလုံးပဲကျွန်တော်တို့ကြောက်စရာအရုံဝန်းပေါင်းတော့
ရှင်ဒီလိုကိုပါဝင်ပြီးတော့ဆင်းနေကြတော့ကျွန်တော်တို့အမှန်တမ်းနဲ့စိတ်မကောင်းလည်းဖြစ်ရပါတယ်။ဒါဒီကိစ္စရဲ့အဖြစ်ကတော့ဒီမှာလည်းဒီကနေ့ကတော့နှစ်ဖက်အစ်စင်ရှင်နေနိုင်ရေကျွန်တော်အဓိကတိုက်တွန်းချင်ပါတယ်။ဆန္ဒပြပွဲတွေနိုင်ငံအနှံ့မှာအရှိန်မြင့်လာချိန်မှာပဲအာဏာပိုင်တွေကအင်အားသုံးနှိမ်နှင်းမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။
PNLO ဒူးဥက္ကဋ္ဌခွန်မြင့်ထွန်းကတော့ငင်းချမ်းတဲ့ဆန္ဒပြလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွဲတာတွေမလုပ်ဖို့တိုက်တွန်းထားပါတယ်။ကျွန်တော်တို့အနေနဲ့ကတော့ဒီအကြမ်းဖက်ဖြိုခွဲမှုတွေကိုတော့ကျွန်တော်တို့ဒါရှင်းလင်းလို့ရေးတော်ဝန်ကြီးမှာကျွန်တော်တို့ကိုယ်တိုင်လည်းခံစားခဲ့ရတာဖြစ်တဲ့အတွက်ဒီလိုအကြမ်းဖက်ဖြိုခွဲမှုတွေကတော့ကျွန်တော်တိုင်းပြည်ရဲ့အတွက်အဆိ NCA
PS Sajogo, Lemami to the dead. The Amplong, Muda Lumioye, DNLA yet, Tajai Tawinga, Bomutai Jogaro, Sitaka, Anatina, Loya Apo, Akulu, Machet Bibade. ဒီလိုလို့ဆက်ဒီနေ့ပတ်သက်မှာကျွန်တော်တို့ထပ်တာဒီပုံပုံဒီလေဗမာစီဝီဆိုတဲ့ချက်ကမချနိုင်ဘူးဗတ်အွန်လိုင်းမှာလုပ်တော့လေဖုန်းလိုက်နေရမှာကျွန်တော်ဖြတ်တော့ခဲ့ရတော့ဒီပုံမှာပေါ့ကျွန်တော်စီဝီမထိုင်ဘူးကျွန်တော်တို့ဘောထားတော့မထုတ်ပြန်နိုင်ဘူးဖြစ်တယ်။တမရော်ကအာနာသိမ့်ပြီးနောက်ထိုင်းမြန်မာနယ်စပ်အခြေစိုက်အပီးအက်စာဂျိုအန်စီအီလက်မှတ်ထိုးအဖွဲ့10ဘွဲ့ကစန့်ကျ
လွင်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာနိုင်ငံအတွင်းမှာလက်ရှိဖြစ်ပျက်နေတဲ့အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရဲ့အခြေအနေစစ်တပ်ဘက်ကတုံ့ပြန်လာနိုင်ခြင်းနဲ့ရှေ့အလားအလာစတာတွေကိုမခင်ပြူထွေးနဲ့အက်ဒီတာကိုသားညုံတို့ကဆွေးနွေးတင်ပြထားတာကိုထုတ်လွှင့်ပေးပါမယ်ရှင်
။ဆိုတော့ကိုသားညုံရေကျမတို့အခုသတင်းတွေမှာတွေ့ရသလိုပါပဲဆိုတော့ဒီနေ့ဆိုလို့ရှိရင်ဒါဆန္ဒပြတာ3ရက်မြောက်ဖြစ်လာပြီပေါ့နော်ဆိုတော့ဒီဆန္ဒပြမှုတွေရဲ့ဒီကနေ့အရင်ပြီးခဲ့တဲ့ရက်တွေနဲ့မတူပေါ့နော်ထူးခြားမှုတွေဘာတွေများတွေ့ရသလဲရှင
်။ဟုတ်ကဲ့ဒီကနေ့ပြောမယ်ဆိုရင်တော့ဒီကနေ့ကဆန္ဒသိမ်းတဲ့ရှေ့ရက်မြောက်ပေါ့နော်လမ်းပေါ်ထွက်ပြီးတော့လူလူဆန္ဒပြမှုတတိယနေ့ဖြစ်တယ်အဲ့တော့တနေ့ပြီးတနေ့တော့လှုပ်ရှားမှုတွေကပိုပြီးတော့အားကောင်းလာတယ်ဒီကနေ့ဆိုရင်ဘာတွေထူးခြားလဲဆိုရင်ကျွန်တော်တို့ကျမကြီးဝန်တန်းတွေရောနောက်အင်ဂျင်နီယာတွေရောဆရာဆရာမခေါ်တဲ့ပညာရေးဝန်တန်းတွေရောလမ်းမပေါ်တွေထွက်လာတယ်လမ်းမတွေပေါ်တွေထွက်လာပြီးတော့ဟိုဆန္ဒပြကြတယ်အလုံးမစင်မဲ့ဆန္ဒပြကြတယ် CDM movement ပေါ့နော်သူတို့ဒီစူရနဲ့မပူပေါင်းရေးအာဏာဖိဆိုင်ရေးလှုပ်ရှားမှုကပိုအားကောင်းလာတယ်ဒါပေမဲ့ခုနကပြောသလိုကျွန်တော်တို့ general strike အထွေထွေ debate ဖြစ်ပြီလားဆိုတာပြောရတော့ခက်သေးတယ်ဘာဖြစ်လို့လဲဆိုတော့ဒီ debate ဆိုတာကတော့အစုရရန်ရည်ကြီးတစ်ခုလုံးရက်နာသွားတဲ့အနေအထားမျိုးပေါ့နော်အဲ့အစင်တော့မရောက်သေးဘူးကျွန်တော်အမြင်ကတော့တန်ဖိုးကတော့ခုနကပြောလို့အလုသမားတွေပါထွက်လာတယ်ဝန်ထမ်းတွေပါထွက်လာတယ်အပြင်ကိုထွက်လာကြတယ်နောက်တစ်ချိန်တည်းမှာပဲလုံခြုံရေးဘက်ကဆိုပြင်ဆင်မှုတွေလုပ်လာတယ်ရန်ကုန်မြို့ပေါ်မှာဆိုလို့ရှိရင်တချို့တကယ်အဓိကနေရာတွေစုလေလိုပါလို့မှာဆိုလို့ရှိရင်လုံခြုံရေးချထားတယ်ဆန္ဒပြသူတွေဝင်လို့မရအောင်ကန့်တတာမျိုးတွေလုပ်လာတယ်အဲ့ဒါကိုပဲသူတို့ရှောင်ဖယ်သွားပြီးတော့ဆန္ဒပြကြတယ်အဲ့တော့ဆန္ဒပြမှုကလည်းပုံစံပြောင်းလာတာပြီးခဲ့တဲ့နေ့ရက်ကလို့စစ်ကြောင်းကြီးရှိစစ်ကြောင်းကြီးနဲ့ထွက်ပြီးအရှိသွားတာမဟုတ်ပဲねရန်ကုန်မြို့ကနေရာအနှံ့အပြားမှာပုံစံမျိုးစုံနဲ့ပြတဲ့သဘောမျိုးဖြစ်လာတယ်ပို့ပြီးတော့လည်းကျေပြန့်လာပါတယ်ဒါအပြင်ရန်ကုန်မန္တလေးအပြင်တကယ်မြို့ရွာတိတိလေးအထိပါစနားပြမှုတွေကတော့ကျေပြန့်သွားတယ်အဲ့တော့ဒီနေရာမှာဒီနေ့ထပ်ပြီးတော့ထူးခြားချက်တစ်ခုပြောမယ်ဆိုရင်တော့တံမြန်လှူရှားမှုပေါ့ဒီတက်မလို့ပညာရေးသတင်းမှပညာရေးကနေပြီးတော့ Facebook ကနေပြီးတော့ထုတ်တယ်နောက်ဒီနိုင်ငံတော်ဒီအတန်လွှင့်ဌာနကနေပြီးတော့ကြီးညာတယ်ဒီကြီးညာချက်ထဲမှာဆိုလို့ရှိရင်လွတ်လပ်စွာဆန္ဒပြမှုထုတ်ဖော်ပြောဆိုမှုတွေကိုလက်ခံတယ်ဒါပေမဲ့မတူတဲ့အမြင်သဘောထားတွေရှိတယ်မတူတဲ့အမြင်သဘောထားတွေကိုလည်းလက်ခံရမယ်ဒါတွေကိုချင်းချောက်ခံတာတော့မလုပ်ရဘူးဆိုတဲ့သဘောမျိုးဖြစ်လာတဲ့အကြောင်းမလို့ဒီတံမြန်လှူရှားမှုကလည်းအားကောင်းလာမယ်နောက်ပိုင်းနောက်ရက်ဒီမှာအားကောင်းလာမယ်အနေအထားမျိုးရှိတယ်ဒီကနေ့မှာကပဲတံမြန်လှူရှားမှုလုတ်တဲ့လူတွေထွက်လာတယ်သူတို့လက်ငါးချောင်းထောင်ပြီးတော့တံမြန်ဆန္ဒပြမှုတွေလုပ်ကြတယ်ဒါပေမဲ့နှစ်ဖက်တည်တည်မမာပြဿနာမရှိဘူးငြင်းချမ်းရနဲ့ပြီးသွားတယ်ဆိုတာကောင်းတယ်လို့ပြောရမှာပါနောက်ဒီနေ့ထူးခြားမှုတစ်ခုကတော့ကျွန်တော်တို့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တက်မတော်နဲ့နီးစပ်တယ်လို့ယူဆရတယ်ကျွန်တော်တို့တိရဂူဆရာတော်ကြီးရဲ့ကပ္ပဗုဒ္ဓတက္ကသိုလ်ကနေဆရာတော်တွေကလက်မှတ်ထိုးပြီးတော့စာဆောင်ထုတ်ပါတယ်အဲ့စာထဲမှာတော့လက်ရှိနိုင်ငံရေးကိစ္စတွေဟာဓမ္မလမ်းကြောင်းကနေပြီးတော့သွေးဖိနေတယ်ဒါကြောင့်မလို့အများပြည်သူစံနာနဲ့မဆန့်ကျင်တဲ့အစိုးရတရားပေါ်လာဖို့လိုရဆိုပြီးတိုက်တွန်းထားတာတွေ့ရပါတယ်ဒီကြေညာချက်ထဲမှာတော့တက်မတော်ကအာဏာသိမ်းတာတို့ဘာလို့တော့သူတို့ဖော်ပြထားတာမရှိဘူးဒါပေမဲ့ဒီအခြေအနေတွေဖြစ်နေတဲ့အခြေအနေကဓမ္မလမ်းကြောင်းကနေသွေးဖိတယ်ဒီအစိုးရတရားလူလူလက်ခံတဲ့အစိုးရတရားပေါ်ဖို့လူရဲဆိုပြီးတော့ထောက်ပြထားတာရှိတယ်အဲဒါသူတို့စိုးရင်ကြောင်းပြောတဲ့သဘောပေါ့နော်တစ်ချိန်တည်းမှာပဲမနေ့ကလည်းဒီမန္တလေးမှာရှိတဲ့စိုးရင်တိုက်စီရတော့တွေကလည်းသူတို့လက်မှတ်ထိုးပြီးတော့ဒီလက်ရှိစစ်အာဏာသိမ်းတော့သူတို့ကတော့ရေးပါတယ်ဒါကိုသူတို့လက်မခံဘူးဒါကိုငြင်းငြင်းရဖြစ်ရှင်းမှုဆိုပြီးတောင်းဆိုတာရှိတယ်ဒါတော့အခုတန်ဃာတို့တွေပါပါလာတယ်သူတို့ကတော့လူကိုယ်တိုင်တော့မပါသေးဘူးသူတို့စိုးရင်ကြောင်းပေါ်ပြတာပေါ့နော်အဲတော့ပါလာတဲ့အချိန်ကြီးထူးခြားမှုတွေရှိလာတယ်လို့ပြောလို့ရပါတယ်ဗျ
ဒီလက်ရှိမှာဒီဆန္ဒပြမှုတွေနှစ်ဖက်ထိတိုက်မဖြစ်အောင်တော့နှစ်ဖက်စလုံးကတော့ထိန်းသိမ်းအခြေအနေရှိနေသေးတာတော့ကျမတို့လက်ရှိအခြေအနေထိတော့တွေ့နေရသေးတာပေါ့နော်။ဒါပေမဲ့ဒီဆန္ဒပြတဲ့အချိန်ကြီးပို့ပြီးတော့မြင့်လာတဲ့နေ့အမြတုံ့ပြန်မှုတွေကတော့ဘလို့ထူးထူးခြားခြားတုံ့ပြန်မှုတွေပြန်ပြီးတော့ဖြစ်လာနိုင်မလဲ။နောက်ဒီအချိန်ကတော့ဘလောက်ထိဆက်သွားနိုင်မယ်လို့ထင်လဲရှင
်။ဟုတ်ကဲ့အဲ့ဒါမှာဒီနေ့တုံ့ပြန်မှုတွေတဲ့မှာကျွန်တော်တို့ကပြောရမယ်ဆိုရင်ညမထွက်အမိန်ပေါ့နော်။ကျွန်တော်တို့အခုဆိုလက်တော်ကျွန်တော်သတင်းကြားထားတာမန္တလေးမုံရွာအဲ့ဘက်ဒီမှာည7နိုင်ရနေမနဲ့4နိုင်ဒီညမထွက်ရမေး144ထုတ်ပြန်လိုက်ပြီအဲ့တော့တနိုင်ကလုံးအတိုင်းတာဖြစ်လာပြီလားတော့အခုထိတော့မပြောနိုင်သေးဘူးကျွန်တော်တို့အဲ့တော့ဒါတွေကတစ်ဖက်ကတုံ့ပြန်လာတာပေါ့ဒါအပြင်ကျွန်တော်တို့တက်ကြွလှူရှားတဲ့ခေါင်းဆောင်မှုအပိုင်းကိုဖမ်းဆီးတာတွေလုပ်လာတယ်အခုဆိုအခုဆိုဒီကနေ့ဆိုရင်စကိုင်းတိုင်းဝန်ကြီးချုပ်နဲ့ကင်ဝန်ကြီးချုပ်ကိုဖမ်းသွားတယ်ထို့နည်းလည်းကောင်းပဲတက်ကြွလှူရှားသူတွေရဲ့နေအိမ်တွေကိုညဘက်ဒီမှာအရဟုတ်တင်တဲ့ဝင်ပြီးဖမ်းတာမျိုးတွေကျွန်တော်ကြားနေရတယ်ဒါပေမဲ့သူတို့ကရှောင်တိန်နေတော့လွတ်လာတယ်ပေါ့အဲ့တော့ဒါကစူရဘက်ကတုံ့ပြန်လာတာတစ်ဖက်ကဆန္ဒပြမှုတွေကိုဘယ်လိုတုံ့ပြန်မလဲကျွန်တော်ကြည့်တော့နေပြီးတော့မှဆိုရင်ဒီကနေ့ဆိုရင်ဒီရေပိုက်ထိုးပြီးတော့ဟိုလူစုခွဲဖို့ကြိုးစားတာကြီးပါဖြစ်တယ်အဲ့တော့ဒါပေမဲ့ အခုတတိထူကြတာကရဲရင်အားပဲတုံတည်ရစစ်တပ်ကိုထုတ်လာတာမရှိသေးဘူးလူမျိုးမျိုးကိုထုတ်လာတာမရှိဘူးအာဆန္ဒပြလူလူနဲ့ထိတိုက်ဖြစ်လာတာမရှိဘူးအဲ့တော့အနေထားရဆိုရင်တော့ပြစ်မဲ့ခတ်မဲ့အနေထားတော့ကျွန်တော်တို့လက်တလုံးအနေထားမမြင်ရသေးဘူးဒါပေမဲ့ရဲကတော့သူတို့ manual အတိုင်းပဲသူတို့အထီးကျုံနှိမ့်နေတဲ့ထုံးစံတိုင်းပဲရေးပိုက်နဲ့ဖြန်းတာတွေခုနဒုံးနဲ့ရိုက်တာတွေဒါမျိုးတွေလောက်ကောင်းလောက်လာနိုင်တယ်ဒါပေမဲ့အဲ့ဒီနေရာမှာခုနပြောလို့ဆန္ဒပြလူတွေဘက်ကဘလို့တံပြံမလဲဆိုတာလေအရန်ရေးကြည့်ပါရယ်အခုမနေ့ကဆိုလို့ရှိရင်ဆန္ဒပြသူတွေကပိတ်ထားတဲ့နေရာတွေကိုရှောင်ကွင်းပြီးတော့သွားတယ်ထိတ်တိုက်မတွေ့ဘူးပေါ့နော်ထိတ်တိုက်မတွေ့ဘူးဆိုရင်တော့ပြဿနာသိမ်းမရှိဘူးထိတ်တိုက်တွေ့လာမယ်ဆိုရင်တော့ဒါပြဿနာရှိရဲဒါပေမဲ့တခုကကျွန်တော်တို့လေ့လာမိသလောက်ဒီဆန္ဒပြတဲ့အင်အားစုမှာကြည့်လိုက်ရင်လူငယ် generation တွေအများများတယ်ခုနောက်ပိုင်းသူတို့မှာကသူကြီးကြီးသူတို့မှာဟိုဒီ innovative ပေါ့နော်သူတို့ဟိုဒီလှုပ်ရှားမှုကိုဘလုံမျိုးပေါ်ဆောင်လဲဆိုရယ်စဉ်းစားခုအသက်ကြီးကျွန်တော်တွေ့နေရတယ်တွေ့နေရတော့စစ်တပ်နဲ့သူတို့ရဲနဲ့ထိတ်တိုက်တွေ့တဲ့အခါမှာသူတို့ဘလုံရင်ဆိုင်မလဲဆိုတာဒါက implant စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါအဲ့တော့လက်တော်တော့မှာတော့ဟိုကြီးကျယ်ထိတ်တိုက်ဖြစ်မှုတွေမရှိသေးဘူးဒါပေမဲ့အာနာဘီနေဘက်ကဒါကိုတုံ့ပြန်မှုအတွက်သူတို့ပြင်ဆင်တဲ့အနေအထားတွေတော့ကျွန်တော်တို့စပြီးတော့မြင်နေရပြီလို့ပြောနိုင်ပါတယ်ဗျာ
ဟုတ်ကဲ့ဆန္ဒပြမှုတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ကျမတို့ဒါတစ်နှစ်ထက်တစ်နှစ်လူအင်အားတော့ပို့ပြီးတော့များလာတယ်ပို့ပြီးအချိန်မြင့်လာတာကိုတွေ့ရတယ်ဆိုတော့ဒီအချိန်တွေကတော့ဘယ်လောက်ထိကျပြန့်လာနိုင်မယ်ထင်လဲရှင်အ
ဲ့တော့ပြောမယ်ဆိုရင်တော့ပထမနေ့ကဆန္ဒပြတာလူသမားနဲ့ចောင်းသားနဲ့ထွက်လာတယ်နောက်ဒုတိယနေ့မှာတစ်မျိုးလုံးဒီပါတိတ်နဲ့ချီပြီးတော့ပြလာတယ်အခုတတိယနေ့ဆိုရင်မျိုးတွေအကုန်ပါလာပြီဝင်တန်းတွေပါလာပြီဒါပေမဲ့ဒီအချိန်တွေကိုဘလို့ carry လုပ်ထိုင်မလဲဘလို့ဆက်သွားနိုင်မလဲဆိုတာ implant စိတ်ဝင်စားဖို့ကောင်းပါတယ်အဲတချို့ကစိုးရင်ကြတယ်88မိတဲ့လူတွေကဒေါက်တာမောင်မောင်အစိုးရလက်ထက်တုန်းကလှုပ်ရှားမှုယူဤသွားအောင်လုပ်ခဲ့တဲ့ကာလရှိတယ်အဲတော့အုပ်ချုပ်ရေးစနစ်တွေလည်းပြတ်နေပါပြီတကယ်ပြောရရင်တော့အဲတော့အဲ့လိုမျိုးအခြေအနေများဖြစ်သွားမလားဆိုရယ်စိုးရင်မှုရှိတယ်ဒါပေမဲ့ကျွန်တော်တို့စောင့်ကြည့်ရမှာပါနောက်တစ်ခုကအခုထိတော့ဟိုငင်းကြမ်းနဲ့ဖြည့်ရှင်းနှစ်ဖက်လုံးဖြည့်ရှင်းမဲ့ပုံရတယ်ဒီနေ့ထုတ်ပြန်ချက်စစ်တပ်ကထုတ်ပြန်ချက်အရဆိုရင်လည်းသူတို့ဘက်ကငင်းကြမ်းနဲ့ဟိုဒီဆန္ဒပြမှုတွေကိုလက်ခံမယ်ဆိုရယ်အတိုင်းတာဖြစ်နေတယ်အဲ့တော့စစ်တပ်နဲ့ဒုံယုံရင်းနဲ့ထိတ်တိုက်ဖြစ်တာတဲ့ဆာလို့ရှိရင်ကျွန်တော်စိုးရင်တာခုနကကောင်တာတံပြန်ဆန္ဒပြမှုတွေနဲ့ထိတ်တိုက်ဖြစ်လာမှာပဲစိုးရင်ရတယ်ဒါကတော့ဆန္ဒပြသူတွေရဲ့အကြံတော်မှုပေါ်မှာမူတည်ပါတယ်နောက်တစ်ခုကဆန္ဒပြမှုနဲ့အညီထားပေါ့ဆန္ဒပြတဲ့ခါမှာကျွန်တော်တို့သတိထားမိလို့ဗဟုချက်မရှိဘူးဆိုတော့ကိုယ့်ကိုဗဟုပြုကြဆိုပြီးတော့လှုံ့ဆော်နေတယ်အဲ့တကြောင့်မလဲခုနကျမကြီးဝန်ထမ်းတွေပညာရေးဝန်ထမ်းတွေနောက်ဒေတာအလိုက်အားမျိုးတွေကသူကသူအသီးကြီးသူ့ဗဟုနဲ့သူသွားနေတယ်ဗဟုချက်မရှိဘူးဖြစ်နေတယ်အဲ့ဒါကအာကောင်သလားအာနေသလားဒီအခြေအနေကအဲ့ဒါကကျွန်တော်တို့နောက်ပိုင်းမှာကြည့်ရမယ့်အခြေအနေပေါ့အာကောင်ချက်လည်းဖြစ်နိုင်တယ်လို့အာနေချက်လည်းဖြစ်နိုင်တယ်အဲ့ဒါကျွန်တော်အတော်ကြီးကိုသတိထားရမယ့်ကိစ္စပါနောက်တစ်ဖက်မှာကျွန်တော် CRPH လို့ခေါ်တဲ့လွှတ်တော်ကုစားပြုကော်မတီလှုပ်ရှားမှုအနေနဲ့အချိန်မြင့်လာတယ်ဒီနေ့ထုတ်တဲ့ကြေညာချက်အရဆိုလို့ရှိရင်တို့ဒီအာနာသိမ့်မှုဟာတရားမဝင်ဘူးဒါရာဇဝတ်မှုဖြစ်တယ်ဆိုတော့ထောက်ပြချက်တွေတို့လှုပ်လာတယ်လှုပ်လာတော့ဒါကပြောမယ်ဆိုရင်တော့ဟိုရွက်ကောက်ပွဲရလိုက်ရနိုင်လာတဲ့အဖွဲဖြစ်တဲ့ကြောင့်ဒါ legitimate ဖြစ်တဲ့ body ဖြစ်တာ哦အဲ့တော့ဒီအဖွဲကအလိုပြောလာရဲဆိုရင်ဒီအဖွဲကြီးရဲ့အရှင်ကလည်းဘယ်လောက်ထိတက်လာမလဲတန်ဖိုးမြင့်လာမလဲကျွန်တော်စောင့်ကြည့်ရပဲအနေထားပါဘူ
းအခြေအနေကတော့လက်ရှိကတော့ဒီဆန္ဒပြပွဲတွေဘယ်လောက်ထိကျပြန့်လာမလဲဒီပေါ်မှာတုံ့ပြန်မှုတွေဘယ်လိုဖြစ်လာမလဲဆိုတော့စောင့်ကြည့်ရပါပါ
လက်တလုံးမြန်မာနိုင်ငံအတွင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မခင်ဖြူထွေးနဲ့ကိုသားညွန့်ဦးတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ခဲ့ရတာပါဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးအဖြေရှာရေးကသာမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်အတည်းအခြေအနေတွေကိုကြော်လွှားနိုင်မှာဖြစ်တယ်လို့ရှစ်လီလုံးဒီမိုကရေစီရေးလှုပ်ရှားမှုအရေးတော်ပုံခေါင်းဆောင်တဦးဖြစ်တဲ့ကိုမိုးသီးစွန်ကပြောပါတယ်ဒီမိုကရေစီတည်ထောင်နှုန်နေတဲ့မြန်မာနိုင်ငံမှာအမားအယွင်းတချို့ရှိနိုင်ပေမဲ့တရားဥပဒေဘောင်ထဲကပဲဖြည့်ရှင်းတင်တယ်လို့လည်းသူကထောက်ပြပါရယ်ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါရရှင
်ဟုတ်ကဲ့ကိုမှုသီးရှင်မင်္ဂလာပါခင်ဗျာကျွန်တော်တို့ကိုအခုလို့ဖြည့်ကြပေးတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ကျွန်တော်ပထမဆုံးစမေးချင်တာကတော့အခုဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာနဲ့ပတ်သက်ပြီးတော့လူထုကနေပြီးတော့ဒါနှီးပေါင်းစုံတုံးပြီးတော့တုံ့ပြန်နေတာပေါ့လေဆိုတော့ဒီလှုပ်ရှားမှုတွေနဲ့ပတ်သက်လို့ကိုမှုသီးရှင်ရဲ့သဘောထားကို
အဲ့တော့စစ်တပ်ကအာဏာသိမ်းတော့ကျွန်တော်လုံးဝလက်မခံဘူးကန့်ကွက်တယ်ရှုံချတယ်ဟဲ့လားတောင်ဆန်းစုကြည်နဲ့ဟဲ့လားဒီခုနိုင်ငံရေးကောင်းဆောင်တွေဖန်ချထားတဲ့လူတွေအမြန်ဆုံးလွတ်ပြေးဖို့ဟဲ့လားကျွန်တော်တိုက်တွန်းခြင်းနဲ့နောက်တစ်ခုကအခုဟဲ့လားကျွန်တော်တို့လူငယ်တွေလူတုတွေလက်ကြီးရွယ်ဦးတွေဦးဆောင်ပြီးတော့တံပုံးတီးနေတဲ့လှုပ်ရှားမှုဟဲ့လားနောက်တစ်ခုကအခုဆိုလို့ရှိရင်လူငယ်တွေအကုန်လုံးတခါလေလမ်းမပေါ်တွေကနေထွက်လာကြတယ်ဟဲ့လားကျွန်တော်တို့အဘွားပေးအန်ဒီရဲ့ကာယောဂယူပါမမှုနိုင်မဲနဲ့ထွက်လာကြတယ်လှုပ်ရှားနေတဲ့လူငယ်တွေပြည်သူတွေအပေါင်းဝယ်ကျွန်တော်ဒီကနေပြီးတော့အထူးချီးကျူးပုံပြုတယ်။နောက်ကျွန်တော်တို့လည်းဒီဘဝကိုဖြတ်သန်းခဲ့တယ်။အများတို့နဲ့အတူရှိနေစေခြင်းနဲ့အဲ့ဒါအခြေအနေကကျွန်တော်အများနဲ့အတူမရှိနေတဲ့အတွက်စိတ်မကောင်းဖြစ်နေတယ်။အဲ့တော့အားလုံးဒါအများဆုံးအောင်မြင်ပါစေလို့လည်းကျွန်တော်ကဆုမောင်းပို့လိုက်တယ်
ဒီကနေ့ဒီမှာလဲဆက်တက်ကအာနာသိမ်းရတဲ့အထိဘာကြောင့်ဖြစ်သွားတယ်လို့ထင်ပါလဲ
နိုင်ရှင်ပြပြပေါ့နော်ဟိုအရင်ကလည်းအာနာသိန်း2086နှစ်မှာတိုင်းပြည်ပြောတော့ပြောရမစဘူးဦးနေဝင်အကြောင်းပြချက်နဲ့အာနာသိန်းနဲ့ဟာကိုကရှစ်ဆက်ရှင်မှာတိုင်းပြတော့ဒီလုံးချုပ်ချုပ်ကြွားရတယ်ကြွားရတဲ့ခါကျတော့လူတွေကမခံနိုင်တော့ဟုတ်လားလွတ်လပ်မှုမရှိတော့ဘူးနော်တခါဇာဝနီကြက်တဲနေပဲပေါင်းစုံအောင်ရှင်ဆိုင်လာတယ်အဲ့ဒီခါမှာသူတွေတပည့်ကြီးဖြစ်လာတယ်ဖြစ်လာတဲ့ခါကျတော့ ြန်လုပ်ပြန်တယ်အဲ့တော့အနာသိန်းတဲ့ခါကျတော့တန်းကြီးရဲ့မငြိမ်မသက်မှုတွေကိုထိမ့်သိမ့်ပါမယ်ဟလာအထွေထွေရွေးကောက်ပွဲကြီးလုပ်ပြပါမယ်ဆိုကြညာတယ်ခုတစ်ခေါက်ခါအနာပြန်သိမ့်ကြပြန်တယ်ဒိန်းတော့အဓိက justify လုပ်ထားတဲ့အချက်ကျွန်တော်ကြည့်ရတော့ဒီမဲမတမာမှုတွေရှိတယ်ဆိုပြီး justify လုပ်ထားတယ်ဆိုမဲမတမာမှုတွေရှိတယ်ဆိုတာဒီမိုကရေစီလူနယ်သေးတဲ့နိုင်ငံတွေမှာတော့မဲမတမာမှုတွေကတော့ဒါရှိနိုင်တယ်အဲ့ဒါအဲ့လိုရှိတဲ့အခါမှာတရားဥပဒေနီးလမ်းနဲ့ပဲဖြည့်ရှင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အဲ့ဒါကဒီကျွန်တော်တို့အာဏာသိမ်းတဲ့အကြောင်းကနေတကယ် deeply အရင်းကအကြောင်းလေးနဲ့ကြည့်မယ်ဆိုရင်တော့နည်းနည်းကပြတ်တနိုင်သွားတယ်ဟဟာဒီကြံခိုင်ပုံပြေးပါတီကပြတ်တသက်ရှုံးတယ်အဲ့ဒါလည်းကျွန်တော်တို့ဥကျန်စစ်ဘုတ်ကျောင်းအောင်နေနေနဲ့လုံခြုံမှုမရှိတော့ free ရဖြစ်တာပေါ့နော် power ဘယ်လိုလဲပေါ့ power ချိန်ပညာမညာတာမျိုးတို့လို့မြင်မယ်နောက်တစ်ချက်ကညတုံတက်တဲ့တခြားတော့ covid ကိစ္စတနာပေါ့ covid ကလည်းဝင်လာတယ်ဝင်လာတော့ covid ကိုကျွန်တော်တို့ဒီတိုင်းဒီလောကရင်းဆိုင်နေရတယ်နောက် covid ဆေးတွေပေါ်လာတယ်နောက် covid ဆေးကဒီနိုင်ရတဲ့ဟလာဒေါအောင်ဆန်းစုကြည်အမျိုးသားလူမျိုးပါတီကအနိုင်ရတဲ့ခေတ်ဒီအစိုးရက covid vaccine ကို zero delivery လုပ်ရတော့မယ်ဆိုတော့အဲ့ဒါကလည်းကျွန်တော်တို့ Dumbro အနေနဲ့တို့ဟလာဒေါအောင်ဆန်းစုကြည်ရဲ့ popularity အတိတ်ကြီးနေတဲ့ဒီကြားထဲမှာ covid 19ကိုဟလာ vaccine ကို delivery လုပ်မယ်ဆိုရင်တော့သူကပြည်သူတွေမှာပို့ပြီးထောက်ခံမှုတွေရမယ်ဒါလည်းဆိုရင်တို့ဆိုရင်နိုင်တယ်လို့နောက်တစ်ချက်ကကျွန်တော်တို့ဟို ICT ကိစ္စတွေနဲ့ပါမယ်ဒါနောက်တစ်ချက်ကတရုတ်ရဲ့ interest တွေနဲ့ပါမယ်ဒီလိုပြီးအဲ့တော့အချက်ကြီး၄ချက်ကြောင့်စစ်တပ်အာဏာသိမ်းသွားတယ်လို့ကျွန်တော်မြင်တယ်
ဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုတွားနေတဲ့အချိန်မှာပဲအခုဆိုလို့ရှိရင်ဒီရွေးကောက်ပွဲရလဒ်တွေကိုစစ်တပ်ကအတိမတ်မပြုတော့ဘဲနဲ့ဆက်အနာသိမ်းလိုက်တာပေါ့လေဆိုတော့ဒီအခြေအနေတွေကိုကြော်လွှားနိုင်ဖို့အဖြေတစ်ခုပေးပါဆိုရင်ဘာများဖြစ်မလဲခင်ဗျာ
1990ပြီးတဲ့ကျွန်တော်တော်ရဲမှာရောက်တယ်လက်နက်ကင်တိုက်ကြတယ်ကျွန်တော်ဗိုလ်ချုပ်များတို့နဲ့ဟာလာကျွန်တော်တို့ဥကရိုင်းဆိုင်ဗိုလ်ချုပ်များအဲ့ဒါခေါင်းဆောင်ပြင်းနဲ့တွဲပြီးကျွန်တော်တို့ဒီဘီအတိုက်တယ်ကျွန်တော်တွင်းမှုတောင်းဝန်ယူပေးတယ်ဒီကတော့ကျွန်တော်တို့ကင်ဆွဲခဲ့တဲ့ကြွေးကြော်တာကဆိုင်ဆွဲခဲ့တဲ့နိုင်ငံရေးတင်ငါးပြူဟာသုံးဖွင့်ဆိုင်ဆွေးနွေးမှာပမာပြည့်လဲမယ်စစ်တပ်နဲ့လက်နက်နဲ့အာဏာသိမ်းတာမပြည့်လဲဘူးเนาะမဲနဲ့ခွဲပြီးတော့အများစုနဲ့တော့မပြည့်လဲဘူးဥမှုဆိုရ1958ကာလတွေဟလာကြွေးကောက်ပွဲတွေမှာပြခဲ့ပြီနိုင်ငံရေးကျွန်တော်တို့ဟိုပါเนาะ commitment ပြောလို့ရတယ်နိုင်ငံရေးအရာကျွန်တော်တို့ဘုံသဘောတူညီချက် nationwide ကျွန်တော်တို့အော်အကော့တွေလုတ်ဖို့လိုသေးတယ်စစ်တပ်ကလည်းအရင်ကဥဒါချီလောက် constitution တွေ့တာပြီးတော့ဟေးငါတို့ဒါ game plan ငါတို့ဒီတက်ဝင်လာဒီတက်ဝင်လာလဲဒီနီးနဲ့သွားကြည့်မယ်သွားကြည့်လို့မရလို့ဒီပြဿနာတက်နေပြီလေဒီ formula နဲ့မရအဲ့တော့ကျွန်တော်ကအကြံပေးချင်တယ်အဒီကောင်းဆောင်တွေတွေ့ဆုံဆွေးနွေးပါလို့ကျွန်တော်တိုက်တွန်းချင်တယ်ဒီကောင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးတော့ဗမာပြဿနာကိုဖြည့်သူမျက်နှာကိုတောက်တိုက်ပြီးမျက်နှာတောက်ရင်ကျွန်တော်ခင်ဗျားတို့အားလုံးလိုချင်တဲ့အဖြစ်ရမှာပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်ဆက်တဲ့မြင်မြင်ထားတာပါရှင်အခုလို့စစ်အာဏာသိမ်းပြီးတော့တည်င်းတပတ်အတွင်းမှာပဲမြန်မာစီးပွားရေးအပေါ်မှာတိတိတတ်တာရိုက်ခတ်မှုတွေလည်းရှိပါတယ်ဂျပန်ပြည်ဟာထုတ်လုပ်ရေးလုပ်ငန်းကြီးခီရီနာစစ်တပ်အာဏာသိမ်းတာကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင်း limited နဲ့အလုပ်ဆက်မလုပ်တော့ဘူးလို့ကြေညာခဲ့ပါတယ်ပုဂ္ဂလိကစီးပွားရေးလုပ်ငန်းကြီးတွေမှာအမေရိကန်ရဲ့တန်ခတ်ပေးဆိုမှုကိုစိုးရိမ်နေကြတယ်လို့တာမန်ပြည်သူတွေကြားမှာတော့ကုန်စည်နှုန်းတွေတက်တာကိုလည်းကြုံနေကြရပါတယ်ဒီတစ်ပတ်တည်င်းဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သိရင်ထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင
်မြန်မာစစ်တပ်အာဏာသိမ်းပြီး9ရက်မြောက်နေ့မှာပဲစစ်တပ်ရဲ့ဥပိုင်း limited နဲ့အလုပ်ဆက်မလုပ်တော့ဘူးလို့ဂျပန်ဘီယာထုတ်လုပ်ငန်းကြီးကီရင်ကကြေညာခဲ့ပါတယ်စစ်တပ်ရဲ့လုပ်ရအပေါ်မှာအလွန်စိုးရိမ်ရာကြောင်းကီရင်လုပ်ငန်းကြီးကကြေညာတာပါလက်ရှိအခြေအနေအရဥပိုင်း limited နဲ့
Pesan longan ku jempye po ga lwe lo. Dacha yue che ziya mishi ro ba bu. Ubai limite ha. Sita ku ngwe ji pambu bini ra ba lo. Kiren longan ga jinyan jemha po piya ke ba de. Sita pa nyama biya ne lo sam lo do bu lo. Aku lo song piya like de song piya che apo. Diya la trapo don a bini de apuet ku pite. Justice for Myanmar ga chuzo ba de. ပြည်တွင်းမှာဈေးကွက်ဝေစုအခိုင်အမာရထားတဲ့မြန်မာပြည်အတွက်အကျိုးအမြတ်ထိခိုက်နိုင်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒါပေမဲ့လည်းစစ်တပ်နဲ့ပတ်သက်တဲ့မြန်မာပြည်အပေါ်မှာအခုကေရင်ကအဆက်အသွယ်ဖြတ်လိုက်တာဟာဆိုရင်ပြည်ပမှာနေမဟုတ်ဘဲပြည်တွင်းမှာပါအကျိုးတရားမှုရှိမယ်လို့စီယုံလှုံရှားမှုအဖွဲ့ Justice for Myanmar ကယူဆပါတယ်။တိသာထင်ရှားတဲ့အပြောင်းအလဲဖြစ်ပါတယ်။နိုင်ငံတကာနဲ့ဆက်ဆံလုပ်ကိုင်နေရတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်တော့အမေရိကန်ဘက်ကမြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်လာလိမ့်မလားဆိုတာကိုစောင့်ကြည့်နေကြပါတယ်။စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအခုလိုပြောပြပါတယ်။ကျွန်တော်တို့ကဒီလောင်းတန်းမှာဆိုရင်ကျွန်တော်တို့ဆွေးနွေးနေကြတာတော့အခုလေဒီ US အဲ့ကြတော့ကျွန်တော်ဝေဘေးခြေဘူးပိုင်းနော်အရင်တော့လည်းဟိုအတက်ပေါ်ဆိုရတဲ့ထက်မှလည်းကျွန်တော်တို့ကဒီဝေဘေးခြေတဲ့နေရာမှာ US ဆန်ရှင်ရှိတဲ့ဘက်ကြောင့်မလို့ကျွန်တော်ကစင်ကာပူမှာရှိတဲ့ကုမ္ပဏီကတော့စင်ခံပြီးတော့ဒေးခြေမာဗီယာနေတခြားနိုင်ငံရောကျွန်တော်ကမာဗီယာရဲ့စင်ကာပူထွက်ပြတယ်စင်ကာပူကတော့စင်ခံပြီးတော့တခြားနိုင်ငံပါတော့နော် US
ဆက်တာအနာဆုံးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းထားပြီးအရေးယူတန်ခတ်ဖို့လည်းပြောဆိုထားတာပါအမေရိကန်ရဲ့ဓာတ်ခတ်ပိတ်ဆို့မဲ့အရေးကိုတာမန်လူမှုတွင်မှာလဲစိုးရိမ်ပါတယ်အရောင်းဝယ်သမားကိုဝနာဆိုကနိုင်ငံတကာပိတ်ဆို့မှုတွေဖြစ်ကောင်းဖြစ်လာနိုင်တယ်ဖြစ်ဖို့လည်းအလားအလာရှိပါတယ်အဲ့လိုပို့ပြီးတော့ပြည်သူလူထုအနေနဲ့ကိုဗစ်ကာလလည်းကြုံခဲ့တဲ့စားဝတ် Tu rosi malo. Ni dah tu leh tadi mereka salung baku ulu. Aku dah tiada le.
Siana temu ko mewu sense itu ejam senjara nyamapi tu rekaro. Siana tembi surane bahamapi birong wetau cabare. Ludu ye suyin cekule. Si boye longa sen doktor sutunga aku lupa piabare.
Okay ba, perwalo sabio tenai ni si dia ni apa no? Jono internet online ni cerah, cerah lo jom lu. Bani ma jono pesan huru ni aku. Nah online ni biasa leh aku no, biru ni aku no. Ini ya bani aku tu dia susu ma. Ni mana yang bani ada ni aci yang jatuh piye no? Tuh piye no jom lu. Suria idea macam si jare, tu oleh pesan huru ni aku. Atau si jare dah ada kuku dia ma suri ni lo jom lu. ดูทุกอย่างในหมดจนเราสร้างในยี่ข่าวไว้ทุกสัปดาห์สี่ตามยุคจะดูนะการเรียนวิชาเนาะเวอร์ดูอะไรบ้างสัปดาห์ทุกวันนี้เราจะมองที่อันนี้มาเราสู้ยี่จ้าเนาะที่อันนี้มาเราจะมองอินเทอร์เน็ตเนี่ยอะไรแบบนี้เราเป็นบีเนี่ยตัวเลเวลรูดีมีไอ้ไว้ทุกเรื่องจะมองแบบนี้มาเลยจนเราวิชากูเนาะแก่ชาชาวบ้านมุกเพื่อที่เราการจะเรียนรู้อะไรเนาะแต่ที่มันกล่าวว่า
อันนั้นติงไลท์เดมันเนี่ยเข้ามาเป้เชี่ยงสากุลนี่เปียละเวจาบาร์ดิยังเวทมามันนี่นี่สิกะภาษาอังกฤษต้าเวจาร์ดิที่ยังไปเตียนเนี่ยจะมายังเวเลยโยสันซีอะไรกูดีเดบัตจูตัดตัวสันซีเลยตัดตัวอ่ะลูกพี่ว่ามารัวแต่ยังนี่เปียเวียละส่วนเลยเชียงกงมีโอกาสกูเอาหนังการ์โรเชี่ยชาวซีบวายจัดเดลามะเชี่ยกูสู้ยินนี่บาร์ดิ
ว่ามาที่กงบ้านมาบ้านไหนวะเนาะมาบ้านเราแกงตัวเราเลี้ยวแต่เนี่ยอู้เล็กๆเรามาเล็กเล็กไม่ยามยาเนี่ยที่ว่าอย่าตัวเราอยู่ตัวเราสวยเนี่ยมาวะเนาะอู้เรามาตัวเราเนี่ยเลยไปเดี๋ยวเสียงยามยาอีกอะไรจังมั้งล่ะลาลาลาได้มันยังแต่การรอเนี่ยมาสีบวายเช็ดชามิวโลโคจาร์เดเชียงกงมิวตุมิวทารีบ้า มิวรอนี่พี่รอเพิ่มมาเลยลูรุเยสุยมุกุเลยติมปิอาเปปามิยังเวมาเกาหลีสาวหนึ่งเย่เข็ดด้วยมากูปูบันนี่เดนี่พี่รอกะยังเวทมาจะอู้การอที่ดินเย็นเย็นเนี่ยพี่เสียจนะบ่ที่ดินเย็นเย็นเนี่ยสุรอดูอาดูมามาเลยยังคู่อุตสาห์จ้าบัดดินเย็นนอจารอเวเรลูเรียเลย ဟိုကြောက်လို့မလာလာမသိအခုကျမတို့လည်းရောင်းလာတာဟိုစားဝင်နေရေးကြောင်းလာရောင်းနေရလေကြောက်ကြောက်လန့်လန့်ပေါ့ရောင်းလာအဲ့နောက်တစ်ဦးကလည်းဒီအချိန်တွေကချို့တဲ့သူတွေအတွက်ပို့ပြီးတော့အထိနာစေမယ်လို့ယူဆနေပါတယ်ဒီကလူတန်းသားတွေအတွက်ဟိုဒီကိန်းနိုင်မှုတော့စိတ်နိုင်တဲ့ကစိတ်နိုင်တဲ့ဆိုတာဟိုဟာပေါ့ဟိုရောင်းဝယ်ပေါက်ကမ်းမှုကလည်းအနေနဲ့ဟိုဘယ်လိုပြောမလဲ
အကြက်တဲလေးတွေထွက်လာတာပေါ့ဗျလူတွေလည်းနည်းနည်းအဆင်မပြေမှုတွေများလာတယ်မဟုတ်လားအားကြောင့်မလို့ရောင်းဝယ်မှာတော့အနေနဲ့ထိတ်ကန့်နေတာဒါပေမဲ့အများကြီးတော့မထိတ်ကန့်နေပါဘူးပုံမှန်လေးတော့ဟိုရောင်းဝယ်ဖြစ်ပါတယ်ကိုဗစ်-19ကပတ်ကပ်ဖေးကြောင့်ဟိုတယ်နဲ့ခီးသွားလုပ်ငန်းဂုံတုလုပ်ငန်းတေယူပို့ဆောင်ရေးလုပ်ငန်းတွေအပါအဝင်လုပ်ငန်းခွင်အတော်များများအခက်အခဲကြုံနေရပြီးဖြစ်တဲ
ဒီကနေ့အတွက်သတင်းကျဉ်းချုပ်ကိုမဆူမြန်မွန်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာအာနာသိယူထားတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကဘာကြောင့်အာနာသိယူခဲ့တယ်လဲဆိုတာရှင်းလင်းတဲ့မိန့်ခွန်းဒီကနေ့ညမှာပြောကြားပါရယ်။နိုင်ငံတော်အခြေတည်ရရက်ကိုဖြစ်သူလူလူကိုပြောကြားတဲ့မိန့်ခွန်းနဲ့မှာမဲစင်းမှားတာတွေကိုထောက်ပြပြီးတော့နောက်ဆုံးအချိန်အထိဥပဒေနဲ့အညီဖြည့်ရှင်းဖို့လုပ်ခဲ့တယ်လို့ဆိုပါရယ်။မလွဲမရှောင်သာလို့အရေးပေါ်ကာလမှာတာဝန်ယူထားရခြင်းဖြစ်တယ်လို့လည်းပြောပါရယ်။အာနာသိယူပြီးတော့ပိုပြီးစည်းကမ်းပြေဝတဲ့ဒီမိုကရေစီစနစ်ဖော်ဆောင်ရေးကိုလမ်းပြအချက်၅ချက်နဲ့လှုပ်ဆောင်နေတယ်ဆိုပြီးတော့လည်းရှင်းပြသွားပါရယ်။ကိုဗစ်ကာလကြာဆင်းနေတဲ့စီးပွားရေးအခြေအနေတွေပြန်လည်တိုးတက်လာစေဖို့အတွက်ပြည်ရင်းလုပ်ငန်းရှင်တွေနဲ့တိုင်ပင်လှုပ်ဆောင်နေတဲ့အကြောင်းတခါပြည်ပရင်းနှီးပြုံတံသူတွေနဲ့လုပ်ငန်းတွေအနေနဲ့လည်းစိုးရိမ်မှုမရှိဘဲဆက်လက်ပူးပေါင်းဆောင်ရွက်ဖို့လည်းသူကအထူးတလဲပြောပါရယ်။ဒီနေ့မြန်မာနိုင်ငံတဝက်မှာဖြစ်ခဲ့တဲ့ပြည်သူတွေလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြမှုတွေနဲ့ပတ်သက်လို့တော့တစုံတရာဖော်ပြပြောဆိုတာမျိုးမလုပ်ခဲ့ပါဘူး။ပြည်သူတွေအနေနဲ့စိတ်ခံစားမှုထက်ကိုပကတိအချက်အလက်မှန်တရားတွေကိုရှေ့ရှုပြီးတော့လက်တွဲညီဆောင်ရွက်သွားကြဖို့မေတ္တာရပ်ခံတိုက်တွန်းတယ်လို့သာဘုရားမူကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ် ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်နေမှုအပေါ်ကန့်ကွက်တဲ့အနေနဲ့ဒီနေ့နိုင်ငံအနှံ့မှာအစိုးရဝန်ထမ်းတွေပါဝင်တဲ့အထွေထွေသပိတ်မှောက်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ရန်ကုန်နေပြည်တော်မန္တလေး၊စကိုင်း၊မုံရွာ၊တောင်ကြီး၊ပသိမ်၊တာချီလိပ်စတဲ့မြို့ကြီးတွေနဲ့မွန်ပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊အေရဝတီတိုင်းတွေကမြို့တွေအပါအဝင်နိုင်ငံတော်ကမြို့တွေမှာဆရာဝန်တွေ၊အင်ဂျင်နီယာတွေ၊ရှေ့နေတွေ၊ကျောင်းဆရာဆရာမတွေစတဲ့အစိုးရဝန်ထမ်းတွေပါဝင်ဆန္ဒပြခဲ့ကြပါတယ်။နေရာနှက်မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာအသက်ကြီးငယ်မရွေးလူတန်းစားအလွှာဆောင်ကပြည်သူတိမ့်ချီပါဝင်ကြပါတယ်။ဒီနေ့ဆန္ဒပြပွဲတော်တော်များများငြင်းငြင်းချမ်းချမ်းရှိပေမဲ့နေပြည်တော်ကဆန္ဒပြပွဲမှာဆန္ဒပြသူတွေကိုရဲကမိသက်ပိုက်နဲ့ဖြိုခွင်းဖို့ကြိုးစားတဲ့အတွက်တချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။မန္တလေးမြို့ဆန္ဒပြပွဲမှာတော့တန်ဃာတော်တွေပါပါဝင်ဆန္ဒထုတ်ဖော်ကြပါတယ်။ဆရာနာသိမ့်မှုအပေါ်ပြည်သူတွေအားလုံးငြိမ်းချမ်းတဲ့နည်းနဲ့ကန့်ကွက်နေကြတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းအားပေးအတိအမှတ်ပြုကြောင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာမဲပသမာမှုရှိနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့တမတော်ခေါင်းဆောင်တချို့အာနာသိမ့်ခဲ့တာဟာလုံးဝမှန်ကန်မှုမရှိဘူးဆိုတာပြည်သူတွေရဲ့စန္ဒထုတ်ဖော်မှုတွေကပြသနေတယ်လို့ NLD ပါတီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်နဲ့အကူအနိုင်ချင်းပြီးပြည်ထောင်စုအစိုးရကိုဖျက်သိမ်းဖို့အားထုတ်မှုဟာပြစ်မှုဆိုင်ရာဥပဒေအခန်း6ပါပြဋ္ဌာန်းချက်တွေနဲ့ညီဆွနေပြီးပြည်ထောင်စုနိုင်ငံတော်အစိုးရကိုစန့်ကျင်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့လုပ်ရဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီရဲ့ထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်။နိုင်ငံအနှံ့ဆန္ဒပြမှုတွေရှိနေချိန်မှာမန္တလေးနဲ့မုံရွာမြို့တွေမှာတော့ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။မျိုးနယ်အုပ်ချုပ်ရေးမှူးတွေရဲ့လက်မှတ်နဲ့ထုတ်ထားတဲ့ညမထွက်ရအမိန့်တွေထဲမှာည၈နာရီကနေမနက်၄နာရီအထိမထွက်ရလို့တားမြစ်ထားပါတယ်
။ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးတာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190ရူကနေဖိုင်နားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပီးရာကင်းကွာကိုယ်စိတ်နှပြရှင်လန်းချမ်းမြေကြပါစေရှင်။ကျမမြတ်သစင်အောင်ပါ။
This program has come to you from the Voice of America, Washington.